Welcome to the Voice of America in Burmese.
မင်္ဂလာညချမ်းပါသောတာရှင်များရှင်။အမေရိကန်ပြည်ထောင်စုမြို့တော်ဝါရှင်တန် DC ကနေ VOA မြန်မာပိုင်းအစီအစဉ်ရဲ့2019ခုနှစ်ဇွန်လ26ရက်တနင်္လာနေ့ညပိုင်း 9:30 NIDI အစီအစဉ်တွေကိုလိုင်းဒိုမီတာ2425 3251နဲ့လိုင်းလိုက်မီတာ190တို့ကနေတက်ရိုက်ထုတ်လွှင့်နေပါပြီရှင်။ဒီမှာအနံလောက်ပါဒီကနေ့ညပိုင်းအစီအစဉ်တွေတာဝန်ယူတင်ဆက်သွားမှာပါ
။မင်္ဂလာပါခင်ဗျာကျွန်တော်အောင်ပါဒီညပိုင်းသတင်းတွေကို Mac Confusion နဲ့အတူတင်ပြပေးမှာပါ။အိန္ဒိယဝန်ကြီးချုပ် Narendra Modi ကအမေရိကန်နဲ့အိန္ဒိယကြားပူးပေါင်းဆောင်ရွက်မှုအရှိန်မြင့်တင်နိုင်လိမ့်မယ်လို့အခိုင်အမာယုံကြည်ကြောင်းပြောကြားလိုက်ပါတယ်။လောင်စာစီတင်ကတိမ်မှောက်မိလောင်မှုကြောင့်တေဆုံးတဲ့လူတွေရဲ့ဇာပနာအခမ်းအနားကိုပါကစ္စတန်နိုင်ငံမှာဒီကနေ့ကျင်းပပါတယ်။ဒါလို့ထိတ်ကဲရောက်တဲ့တွင်ကိုကြီးညာပြီးသားမှာပါနန်းလောင်ရေ
။ကောင်းပါပြီရှင်။ဒီကနေ့ကြားရောက်တဲ့အပြည်ပြည်ဆိုင်ရာမွေးရည်ဆေးဝါးတာစီနေနေရင်းနဲ့မှာမြန်မာအစိုးရကအမေရိကန်$300ကျော်ဖို့မီးရှို့ဖျက်ဆီးလိုက်ပါတယ်။
အများဆုံးနဲ့တော့မင်္ဂလာတော့26တန်းမှ9တန်းဖြစ်တယ်လို့ကျွန်တော်တို့ဘူတိုင်းပရောင်းမှာ14.9%
ရှင်ကုန်တိုင်းရဲတပ်ဖွဲ့ဒူရဲမူကြီးမြင့်ထွေပြောတော်ပါရှင်အပြည့်စုံတော့နောက်ပိုင်းမှာကြားမှာပါကြားအပြင်ဒီကနေ့ကြားရောက်တဲ့အပြည့်ပြည့်ဆိုင်ရာမွေးရည်ဆေးဝါးတားဆီးနေနေရင်းနဲ့မှာပဲတအောင်ဘွားနဲ့ရှမ်းလက်နက်ကိုင်တပ်ဖွဲ့ကလည်းဖမ်းမိထားတဲ့မွေးရည်ဆေးဝါးတွေကိုမီးရှို့ဖျက်ဆီးတဲ့တဲ့တင်မြမတဲ့တင်နှမ3ဦးကို TNL တအောင်တပ်ဖွဲ့နဲ့ဆက်သွယ်လို့ဆိုပြီးမြမစစ်တပ်ကဖမ်းဆီးလိုက်တဲ့တဲ့တင်နဲ့ကချင်ပြည်နယ်ဖားကန့်မြို့နယ်ထဲရင်းမဆေးကြောက်ရှာဖွေသူတွေကိုအဆောင်ရဲတွေပြစ်ခတ်လို့လူသေးဆုံးမှုရှိတဲ့အကြောင်းတွေကိုကြားဖို့ရှိပါတယ်ဒုတိယပိုင်းနိုင်ရွယ်မှာတော့အပတ်စဉ်ကဏ္ဍတွေကိုထုတ်လွှင့်သွားမှာပါခုတော့တနင်္လာနေ့ညဘက်ထိတ်တန့်ရောက်တဲ့တွင်ကိုကိုအောင်နဲ့မခင်ဖြူတွေတို့ကပြောပြပေးကြပါအောင်ရှင
်အမေရိကန်ဥဆောင်တဲ့ညောင်မောင်းတပ်ဖွဲ့တွေရဲ့လက်ထောက်ကူကယ်ရေးမှုက IS စစ်သည်ကြွားတွေထိန်းချုပ်ထားတဲ့အီရတ်နိုင်ငံကမိုးစုမြို့ကိုအပြစ်သက်ပြန်လည်သိမ်းပိုက်နိုင်ဖို့အတော်လေးနှီးစက်နေပြီလို့ဒီကနေ့တနင်္လာနေ့မှာပြောကြားလိုက်ပါတယ်ဘရစ်တန်ဗိုလ်ချုပ်ရူဖတ်ဂျွန်စ်ကအီရတ်တပ်ဖွဲ့တွေကမိုးစုမြို့မှာနောက်ဆုံးကျန်နေတဲ့အကြမ်းဖက်သမားတွေကိုတလန်ပြီးတလန်လိုက်လံရှင်းလင်းနေတယ်လို့ပြောပါတယ်မိုးစုမျိုးကို IS ရလွန်ခဲ့တဲ့၃နှစ်ကလေးကတိမ့်ပိတ်ထားခဲ့တာပါ IS အဖွဲ့ရဲ့အမာဂန်နေမီဖြစ်တဲ့စီးရီးယားကရက်ခါမျိုးကိုလည်းပြန်လည်တည်ယူနိုင်တဲ့အနေအထားမှာရှိပေမဲ့ခက်မြန်မြန်နဲ့လူလေးကူကူတော့ဖြစ်မှာမဟုတ်ဘူးလို့ Jones ကပြောပါတယ်မဟာမိတ်တပ်ဖွဲ့ရဲ့လေကြောင်းတိုက်ခိုက်မှုနဲ့မြေပြင်ကထောက်ပံ့ပေးမှုအကူအညီနဲ့အီရတ်တပ်ဖွဲ့ရဲ့မိုးစုမျိုးအောင်ကိုတိမ့်ပိတ်ဖို့ကြိုးစားနေတာဖြစ်ပြီးအီရတ်တပ်မှုတူကတော့သူတို့တပ်တွေကမိုးစုမျိုးရဲ့65ကနေ90ရာခိုင်နှုန်းလောက်ဖြစ်တဲ့မြို့ရဲ့၃ပုံ၂ပုံကိုပြန်သိမ်းထားနိုင်ပြီလို့ပြောပါတယ်ဒီတော့တွင်မှာပဲအမေရိကန်ပြည်နယ်အစိုးရတချို့ရဲ့အင်တာနက်ဆာမင်နာတွေတနင်္လာနေ့ကဖောက်ထွင်းတိုက်ခိုက်ခံခဲ့ရပါတယ်။ IS အစွန်းရောက်တွေကိုထောက်ခံကြောင်းစာသားတွေအဲ့ဒီဖောက်ထွင်းခံရတဲ့ဆာမင်နာမှာရေးသားထားပါတယ်။မွတ်စလင်နိုင်ငံတွေမှာသွေးကြောင်းစီးကြရမှုအတွေ့ထရန့်နဲ့အမေရိကန်တွေအနေနဲ့တာဝန်ယူရလိမ့်မယ်ဆိုပြီးတော့ရေးသားထားတယ်လို့အစိုးမရော IS အဖွဲ့ကိုချစ်ပါတယ်လို့လည်းရေးသားထားပါတယ်။ဖောက်ထွင်းခံခဲ့ရတဲ့ဆာမင်နာတချို့အရင်နေထားတိုင်းပြန်ပြင်နိုင်ခဲ့ပေမယ့်တချို့ကတော့အခုထိပြင်ဆင်နေဆဲဖြစ်ပါတယ်ခင်ဗျာ။
အိန္ဒိယဝန်ကြီးချုပ်နေရန်ဒရာမိုဒီကအမေရိကန်နဲ့အိန္ဒိယကြားပူးပေါင်းဆောင်ရွက်မှုအရှိန်မြင့်တင်နိုင်လိမ့်မယ်လို့အခိုင်အမာယုံကြည်တဲ့အကြောင်းပြောလိုက်ပါတယ်။ Wall Street Journal ရဲ့အတွင်းမြင်ကဏ္ဍမှာနိုင်ငံခြားစီးပွားရေးတိုးတက်လာဖို့နဲ့ကုန်သွယ်ရေးမြင့်တင်ဖို့သူ့ရဲ့စိတ်ကူးစိတ်ဓာတ်တွေကိုရေးသားချပြခဲ့တာပါ။ရေးရမရှိတဲ့ကမ္ဘာစီးပွားရေးအခင်းကျင်းထဲမှာနီလန်းသစ်တွေစမ်းသစ်တီထွင်မှုတွေနဲ့ကျွယ်ဝချမ်းသာလာဖို့နိုင်ငံအနေနဲ့အတူရက်တည်ဆောင်ရွက်သွားမယ်လို့ဝန်ကြီးချုပ်မိုဒီကရေးသားထားပါတယ်။အမေရိကန်ပြည်ထောင်စုကိုရောက်နေတဲ့အိန္ဒိယဝန်ကြီးချုပ်မိုဒီဟာဒီကနေ့မှာပဲအမေရိကန်သမ္မတဒေါ်နယ်ထရမ့်နဲ့အင်ဒီယာမှာပထမဆုံးအကြိမ်တွေ့ဆုံမှာပါ။ခေါင်းဆောင်တို့ဦးတွေ့ဆုံမှုကနေနိုင်ငံခြားကမဟာဗျူဟာမြောက်ပူးပေါင်းဆောင်ရွက်မှုတွေနဲ့အကြမ်းဖက်ဝါဒတံပြန်ချိန်မှုရေးပူးပေါင်းဆောင်ရွက်မှုတွေတွင်းမြစ်သွားနိုင်ဖို့နဲ့စီးပွားရေးပြုမျိုးတိုးတက်လာအောင်ဆောင်ရွက်နိုင်ဖို့မျှော်လင့်ရပါတယ်။ဒေါ်နယ်ထရမ့်သမ္မတဖြစ်လာချိန်ကစလို့အမေရိကန်ပြည်ထောင်စုကိုပထမဆုံးအကြိမ်လာရောက်တာဖြစ်တဲ့အိန္ဒိယဝန်ကြီးချုပ်မိုဒီဟာအမေရိကန်စီးပွားရေးလုပ်ငန်းအရာရှိကြီးတွေနဲ့တနင်္ဂနွေနေ့တုန်းကတွေ့ဆုံခဲ့တယ်လို့အမေရိကန်ပြည်ထောင်စုမှအခြေချနေထိုင်နေကြတဲ့အိန္ဒိယငွေပွားတချို့နဲ့လည်းတွေ့ဆုံခဲ့ပါတယ်။အမေရိကန်ထိပ်တန်းနည်းပညာကုမ္ပဏီတချို့ကခေါင်းဆောင်တွေနဲ့ဝါရှင်တန်မြို့ကတဲခုဆောင်တို့ကမှတွေ့ဆုံတဲ့အချိန်အတွင်းဝန်ကြီးချုပ်မိုဒီကအိန္ဒိယနိုင်ငံမှာစီးပွားရေးလုပ်ငန်းလုပ်ကိုင်နေကြသူတွေအတွက်အားသာချက်တွေကိုချီးမြှောက်ပြောဆိုသွားပါတယ်။တောင်အာရှနိုင်ငံတွေထဲမှာတော့အိန္ဒိယဟာနိုင်ငံခြားစီးပွားရေးလုပ်ငန်းရှင်တွေအပေါ်စီကံတင်ကျပ်မှုအ ਨੇ ဆုံးအစိုးရတရဖြစ်တယ်လို့ဝန်ကြီးချုပ်ကပြောပါတယ်။ဝန်ကြီးချုပ်မိုဒီနဲ့တွေ့ဆုံခဲ့သူတွေထဲမှာ Google ကုမ္ပဏီအကြီးအကဲ Sundar Pichai, Microsoft ကုမ္ပဏီအကြီးအကဲ Satya Nadella နဲ့ Adobe Systems ကုမ္ပဏီရဲ့အကြီးအကဲ Shantanu Narayan တို့ပါဝင်ပြီးတော့သူတို့အားလုံးဟာအိန္ဒိယနယ်ပယ်အမေရိကန်နိုင်ငံသားတွေပဲဖြစ်ပါတယ်ရှင်
။ပါကစ္စတန်နိုင်ငံကလောင်စာဆီတင်ကာတိမ်းမှောက်မိလောင်မှုကြောင့်တွေ့ဆုံခဲ့သူတွေရဲ့ဇပနာအခမ်းအနားဒီကနေ့ကျင်းပပါတယ်။ပါကစ္စတန်ဝန်ကြီးချုပ် Nawaz Sharif လည်းသူ့ရဲ့နိုင်ငံခြားခီးစဉ်ကိုချက်ချင်းဆုံးသတ်ပြီး ဘာဟာလာပူမြို့ကိုဒီကနေ့ရောက်ရှိလာပြီးတော့ထိခိုက်ဒေဆုံးသူတွေရဲ့မိသားစုဝင်တွေကိုအပင်းနှင်းသိမ့်ခဲ့ပါတယ်။တနင်္ဂနွေနေ့ကအဲဒီမြို့မှာတိမ်းပေါက်သွားတဲ့ဓာတ်ဆီကားကဓာတ်ဆီတွေကိုအနီးနားမှာနေဆိုင်တဲ့သူတွေကကဲ့ယူနေစမှာအဲဒီကားမိလောင်ပောက်ကွဲတာကြောင့်အမျိုးသမီးအမျိုးသားနဲ့ကလင်းငယ်တွေအပါအဝင်လူပေါင်း150ကျော်သေဆုံးခဲ့တယ်လို့တရားကြောတန်ရန်ရသွားပြီးအဲဒီထက်ကအများစုဟာစိုးရင်ရတဲ့အခြေအနေမှာရှိနေတယ်လို့အာဏာပိုင်တွေကပြောပါတယ်။လူနာတချို့ကတော့ပန်ကျက်ပြည်နယ်မြို့တော်လာဟိုကစေယုံကိုလေကြောင်းကနေတဆင်ပို့ဆောင်ပေးခဲ့ပါတယ်။စီတင်ကားဟာတောင်ပိုင်းစစ်ကမ်းမြို့ကရာချီကနေလာဟိုမြို့ကိုမောင်းနှင်လာစဉ်ကားမောင်းသမားဟာအရှိန်မထိန်နိုင်တော့ပဲကားမောင်းခဲ့တာပါ။အဲ့ဒီကားတိမ်းမောက်ရာအနီးကပလီအတန်ချက်ဆက်ကနေရိုဖိတ်လာတဲ့စီတွေကိုကဲ့ယူဖို့ဆော်ရတာကြောင့်အနီးနားမှာနေဆိုင်တဲ့သူတွေကအပြေးအလွတ်လာရောက်ခတ်ယူစဉ်ကားမီးလောင်ပောက်ကွဲခဲ့ပါတယ်။ပါကစ္စတန်နိုင်ငံမှာလောင်စာဆီဈေးနှုန်းကြီးမြင့်လာကြောင်းအခုလိုဘေးရန်နေရရှိတဲ့ကြာမှာပဲအလူအီးရထည့်ယူခဲ့ကြတာပါ။ကာမောင်သမားကိုတော့ဖမ်းဆီးနိုင်ခဲ့တယ်လို့ဒေတာရေးတဲ့ဖွဲ့ကပြောပါရခင်ဗျာ
။ဆော်ရီယာရီးဗီးယားနဲ့မဟာမိတ်သုံးနိုင်ငံရဲ့တောင်းဆိုချက်တွေကတချို့ဟာကာတာနိုင်ငံအတွက်လိုက်နာဖို့အင်မတန်ခက်ခဲလိမ့်မယ်လို့အမေရိကန်နိုင်ငံဆိုင်ရာဝန်ကြီး Rex Tillerson ကတနင်္ဂနွေနေ့မှာပြောဆိုလိုက်ပါရတယ်။ပါရှန်ပင်လယ်ကူးနိုင်ငံတွေကြားကတန်တမာရေးတင်းမာမှုတွေအဆုံးသတ်နိုင်ဖို့အတွက်စစ်ဆင်ညှိနှိုင်းကြဖို့လည်းဝန်ကြီး Tillerson ကတိုက်တွန်းပါရတယ်။အာရဗ်နိုင်ငံလေးနိုင်ငံရဲ့တောင်းဆိုချက်တွေဟာကာတာနိုင်ငံရဲ့အချုပ်အခြာအာဏာကိုထိပါတာဖြစ်တယ်လို့လက်တွေ့မှာကြတဲ့တောင်းဆိုမှုတွေဖြစ်တယ်လို့ဆိုပြီးတော့လိုက်ပါဆောင်ရွက်မှာမဟုတ်တဲ့အကြောင်းကာတာဘက်ကတုံ့ပြန်ပြီးတော့တရက်အကြာမှာပဲဝန်ကြီးတလဆန်ကဒီအီဂျစ်ဘာရိန်အာရဗ်စပွားများပြည်ထောင်စု UAE စော်ရီနိုင်ငံတွေအနေနဲ့ကာတာနိုင်ငံနဲ့ဆက်စပ်ညီနာအပြေရှာနိုင်မဲ့ကိစ္စရပ်တွေရှိပါတယ်လို့ဆိုပြီးတော့ကြေညာချက်ထုတ်ပြန်ပြောဆိုခဲ့ပေမဲ့လည်းဘယ်လိုကိစ္စရပ်တွေမှလဲဆိုတာကိုတော့ပြောမသွားပါဘူး။ကာတာနိုင်ငံဟာဒေသအတွင်းမှာအချမ်းသက်အဖွဲ့တွေကိုအားပေးအများပြုနေတယ်လို့ဆိုပြီးတော့အာရဗ်လေးနိုင်ငံကပြီးခဲ့တဲ့သတင်းနှစ်ပတ်ကျော်ကစပြီးတော့ကာတာနဲ့တတမန်ဆက်ဆံရေးလျှော့ချပြလိုက်တာပါ။သူတို့ဘက်ကတောင်းဆိုချက်တွေကိုကာတာဘက်ကလိုက်နာဆောင်ရွက်ဖို့ကိုလည်းကြားဝင်ဆက်ဆက်ပေးနေတဲ့ကူဝေးနိုင်ငံကနေတစ်ဆက်ပြီးခဲ့တဲ့သတင်းပတ်ထဲမှာပဲအဲဒီအာရဗ်နိုင်ငံတွေကတောင်းဆိုခဲ့တာပါ။ဒီတောင်းဆိုချက်တွေထဲမှာတော့ကာတာအနေနဲ့အီရန်နဲ့ဆက်ဆံရေးလျှော့ချဖို့နောက်အာရဗ်နိုင်ငံတွေမှာအချမ်းသက်အဖွဲ့အစည်းတွေအဖြစ်သတ်မှတ်ထားတဲ့အဖွဲ့တွေနဲ့ကာတာဆွေးရချမှာအဆက်ဆံမလုပ်ဖို့နဲ့ကာတာနဲ့အင်းနီးချင်းနိုင်ငံတွေအကြားရေရှည်ပြပကအရင်းမြစ်တစ်ခုဖြစ်နေတဲ့ကာတာနိုင်ငံအတွင်းကအေဂျာစီးရရုပ်တံလုပ်ငန်းတွေကိုပိတ်ပစ်ဖို့စာရာတွေပါဝင်ပါတယ်ရှင
်။ VOA American တန်ညဘက်မြန်မာဘာသာအစီအစဉ်ညပိုင်း9နာရီကနေ10နာရီအစီအစဉ်ကိုတော့လိုင်းဒိုမီတာ24 kHz 12395လိုင်းဒိုမီတာ25 kHz 11965လိုင်းဒိုမီတာ32 kHz 9323လိုင်းဒိုမီတာ58 kHz 5885စနီတန်နူးနေမှာလိုင်းလံမီတာ190 kHz 1505ရိုးနဲ့ပါထုတ်လွှင့်ပေးနေပါရခင်ဗျာ
။တောက်စာနေညဘက်သတင်းတွေကိုတင်းလာနေညဘက်သတင်းတွေကို VOE ကနေဆက်လက်ကြီးညာနေပါရခင်ဗျာ။အပြည်ပြည်ဆိုင်ရာမူရစေဝါအလွဲသုံးစားမှုနဲ့တရားမဝင်ရောင်းဝယ်မှုတိုက်ဖျက်ရေးနေ့အထိမ်းအမှတ်အနေနဲ့မြန်မာနဲ့ထိုင်းနိုင်ငံတွေမှာဖမ်းဆီးရထားတဲ့မူရစေဝါတွေကိုမီးရှို့ဖျက်ဆီးတဲ့ကဏ္ဍဒီကနေ့ကျင်းပခဲ့ပါရတယ်။ရန်ကုန်မြို့မှာကျင်းပတဲ့မူရစေဝါမီးရှို့ဖျက်ဆီးတဲ့ကဏ္ဍအတွင်းမှာတော့ရဲမှုချုပ်ဝင်းနိုင်ကဘိန်းဆိုင်ပြုမှုဘာကြောင့်ပြန်လည်မြင့်တက်လာလဲဆိုတာကိုအခုလိုရှင်းပြပါရတယ်။ဘိန်းဆိုင
်ဒေသများရဲ့အထွေနေသားရဝေလံဆောင်သွားခြင်းခြေကံဆောင်ပြပြမှုလောကြခြင်းသာလို့ကဲ့ပုံကြီးနဲ့ဒီကွက်နေပါခြင်းရေရာသုံးချမှုပြင်လာများနေပါခြင်းနဲ့နေမီပြင်းပြင်းအေးချမ်းမှုအားနည်းခြင်းတွေကြောင့်ဘိဆက်ပြုံးက2006ခုနှစ်နောက်ပိုင်းမှာပြန်လည်မြင့်တက်လာသောစစ်စစ်ဖြစ်ရပါတယ်
မြန်မာနိုင်ငံတွင်ရန်ကုန်တိုင်း AR တိုင်းရခိုင်ပြည်နယ်တွေကနေအမေရိကန်ဒေါ်လာ218.64သန်းတမိုးရှိတဲ့မူရစေဝါတွေဖမ်းဆီးရမိပါတယ်။ထိုင်းနိုင်ငံကရှီဟောင်းမြို့အယုဒ္ဓယာမှာလဲဒေါ်လာ3600တမိုးရှိတဲ့မူရစေဝါ 9.3 တန်ကိုမိရှုဖျက်ဆီးခဲ့ပါတယ်။အဲဒီထက်မှလွန်ခဲ့တဲ့နှစ်တွေအတွင်းဖမ်းဆီးရမိတဲ့အမေရိကန်ဒေါ်လာ 5.3 သန်းတန်ကြီးရှိတဲ့ Heroin Bamboo 169 kg လဲပါဝင်ပါတယ်။ထိုင်းနိုင်ငံမှာ2019ခုနှစ်အော်တိုဘာလကုန်ပိုင်းအထိဆိုရင်မူရစေ32 2000လောက်ကိုမူရစေဝါဖျက်တဲ့ဌာနတွေကိုပို့ဆောင်ပေးနိုင်မယ်လို့ထိုင်းလူမှုကျန်းမာရေးဌာနကညှိမှန်းထားတာပါ။အခုကမှမူရစေဖျက်ဖို့မှတ်ပုံတင်ထားသူဥယျာဉ်တဝက်ကျော်ဟာစတင်ကုသမှုခံယူနေပြီဖြစ်တယ်လို့ဒီကနေ့ထုတ်ပြန်တဲ့ကြေညာချက်မှာလဲဖော်ပြထားပါတယ်ခင်ဗျာ။
တရုတ်ဆိုရအတိုက်အခံငင်းငယ်ကြီးနုပဲဆူရှင်လူရှောင်ဘူကိုအာနာဘန်ဒီကစံမာရီအာမခံနဲ့အချစ်ထောင်ကနေပြန်လုပေးလိုက်ပါတယ်။သူဟာပြီးခဲ့တဲ့လကစလို့နောက်ဆုံးအဆင့်အသေးကင်ဆာရောဂါနဲ့နိုင်ငံရှေ့မြောက်ပိုင်းရှန်ယန်းမြို့ကဆေးရုံမှာဆေးဝါးကုသမှုခံယူနေရတဲ့အကြောင်းသူ့ရဲ့ရှင်နေကပြောပါတယ်။အသက်62နှစ်အရွယ်လီယူဟာတရုတ်နိုင်ငံမှာဒီမိုကရေစီလှုပ်ရှားတဲ့အတွက်2009ခုနှစ်တုန်းက1012နှစ်ချမှတ်ခံရတာပါ။တရုတ်နိုင်ငံမှာအခြေခံလူခွင့်ရေးတွေရရှိဖို့အကြမ်းမဖက်တဲ့နည်းနဲ့နှစ်ပေါင်းများစွာလှုပ်ရှားဆောင်ရွက်ခဲ့တဲ့အတွက်လီယူဟာနော်ဝေချင်းဆိုင်နော်ဘေးကော နိုဘယ်ကော်မတီကချီးမြှင့်တဲ့ငြိမ်းချမ်းရေးနိုဘယ်ဆုကို2010ခုနှစ်မှာရရှိခဲ့တာပါဒီလိုငြိမ်းချမ်းရေးဆုချီးမြှင့်ခဲ့ရတဲ့အပေါ်မှာတရုတ်ဆိုရကတော့မကြေမနက်ဖြစ်ခဲ့ပါတယ်အဆိုရအနေနဲ့လူယူကိုပြန်လွတ်ပေးဖို့နိုင်ငံတကာတိုင်းဝန်ကလည်းနှစ်တွေနဲ့ချီတောင်းဆိုလာနေတာဖြစ်ပါတယ်ရှင
်အစ္စလမ်ဘာဒါတို့ရဲ့ဒီရမနက်ဥပုလာယာဒီကုံဆုံးနဲ့ဒီကနေ့ဒီနေ့လာနေမှာကဘာတဝမ်းမှာရှိကြတဲ့အစ္စလမ်ဘာဒါဝင်တို့ Eid El Fitr လို့ခေါ်တဲ့ဧပြီတော်ကြီးကျင်းပကြပါတယ်အီရန်နိုင်ငံမျိုးတော်ဒီအီရန်မှာအုတ်ဆောင်အယတ်တလာအာလီခါမေနီဦးဆောင်ကျင်းပတဲ့ရမနန်ဥဝလာယာဒီကုံဆုံးတဲ့အထိမ်းအမှတ်စုတောင်းပွဲကိုဝိပ္ပစုတောင်းသူအများအများတက်ရောက်ခဲ့ကြပါတယ်။မွတ်စလင်လူမှုအတိုင်းဝိုင်းအနေနဲ့ယေမန်လူမှုတွေကိုပွင့်ပွင့်လင်းလင်းထောက်ခံကြဖို့စုတောင်းပွဲတက်ရောက်သူတွေကိုအုတ်ဆောင်ခါမေနီကတောင်းဆိုခဲ့ပါတယ်။အစ္စလမ်ဘာသာဟာငြင်းချမ်းတဲ့ဘာသာတစ်ခုဖြစ်တဲ့အတွက်ဤပွဲတော်ဟာငြင်းချမ်းတဲ့ပွဲတော်တစ်ခုဖြစ်ကြောင်းနဲ့ဤပွဲတော်တက်ရောက်လာကြတဲ့လူတွေအားလုံးအကြမ်းဖက်ဝါဒတွေကိုခြေမုန်းကြဖို့ပြောဆိုတဲ့ပွဲတော်တစ်ခုလည်းဖြစ်ကြောင်းပါကစ္စတန်နိုင်ငံမှာကျင်းပတဲ့ဤပွဲတော်ကိုဒီတက်ရောက်လာသူတို့ကပြောပါတယ်။အိန္ဒိယနိုင်ငံ New Delhi မြို့ကသမိုင်းဝင်ဂျမာမက်စဂျစ်ဘလီမှာကျင်းပတဲ့ဤပွဲတော်ဆွတောင်းပွဲမှာလည်းလူထောင်ပေါင်းဒီများစွာတက်ရောက်ခဲ့ကြပြီးအိန္ဒိယအနောက်ခြမ်းမွန်ဘိုင်းမြို့နဲ့အိန္ဒိယကက်ရှမီးယားဒေသမှာကျင်းပတဲ့ဤပွဲတော်ဆွတောင်းပွဲတွေမှာတော့ငြိမ်းချမ်းတည်ငြိမ်ရေးရရှိဖို့အတွက်ဆွတောင်းခဲ့ကြပါတယ်။မြန်မာနိုင်ငံနဲ့အိန္ဒိယချင်းအိန္ဒိယနိုင်ငံဟာကမ္ဘာမှာမွတ်စလင်ဥယျာဉ်တတိယအများဆုံးရှိတဲ့နိုင်ငံတစ်ခုဖြစ်ပါတယ်။မြန်မာနိုင်ငံမှာလည်းရမနန်ဥပုလယာဒီကုံဆုံးနဲ့ဤပွဲတော်ကျင်းပခဲ့ပါတယ်ခင်ဗျာ
။ကိုလံဘီယာနိုင်ငံမက်ဒလင်းမြို့နီးကခီးသွွားဧည့်သည်တွေအလာများတဲ့ပယ်ညောကွာဒါပယ်ရေလောင်ကန်ကြီးထဲမှာခီးတဲ့190လိုက်ပါလာတဲ့အထက်လေးထက်ပါကလို့တင်မို့တနင်္ဂနွေနေ့တုန်းကနေမြုပ်ခဲ့တာကြောင့်လူ6ယောက်ပြေဆုံးပြီးတော့31ယောက်ပျောက်ဆုံးနေဆဲပဲလို့ကိုလံဘီယာဆွေရရာရှိတွေကပြောပါရယ်လူ69ယောက်ကိုကယ်တင်နိုင်ခဲ့တာဖြစ်ပြီးတော့အယောက်40ကတော့သူတို့ဘာသာရေးကူးပြီးဘေးလွတ်ရာထွက်ပြေးလွမြောက်ခဲ့ကြတာလို့အန်တီယိုကီယာခရိုင်ရဲ့သဘာဝဘေးအန္တရာယ်တွန့်ပြန်ကန်တဲ့၍အဖွဲ့အကြီးအကဲမာဂရီတာမွန်ကာရာကသတင်းတောက်တွေကိုပြောပါရယ်နေမြုပ်တဲ့တင်မော့ရှိရာကိုတခြားအပျော်စီးတင်မော့တွေနဲ့ jet ski ရေမော်တော်ဘုတ်တွေအလင်းမြန်ရောက်လာပြီးတော့တင်မော့တွေကလူတွေကိုဆွဲယူကက်တင်ပေးခဲ့ပါရယ်ရှင
်တနင်္လာနေ့ညပတ်သက်တဲ့ရောက်သတင်းတွေကိုကိုအောင်အောင်နဲ့မခင်ဖြူသေးတို့ကကြေညာပေးခဲ့တာပါအခုတော့သတင်းဆောင်မတွေကိုဆက်တိုက်တင်ဆက်ပေးပါမယ်မြန်မာနိုင်ငံအနေနဲ့တရားမဝင်မှုရစီဝါတားဆီးနေနေတဲ့လုပ်ငန်းတွေကိုဒေတာရင်းနိုင်ငံတွေအပါအဝင်နိုင်ငံတကာနဲ့ပူးပေါင်းဆောင်ရွက်နေတယ်လို့မှုရစီဝါတားဆီးနေနေတဲ့အဖွဲ့တာဝန်ရှိသူတို့ကပြောကြားလိုက်ပါတယ်။ကြအပြင်ဒီကနေ့မှကြာရောက်တဲ့နိုင်ငံတကာမှုရစီဝါတိုက်ဖျက်ရေးနေအတွင်းအမေရိကန်ဒေါ်လာတန်300ကျော်ဖို့တန်ဖိုးရှိတဲ့မှုရစီဝါတွေကိုမြန်မာအာဏာပိုင်တစ်ဖက်ကမီးရှို့ဖျက်ဆီးလိုက်ပါတယ်။ဒီအကြောင်းနဲ့ပတ်သက်ပြီးအပြည့်စုံကိုတော့ကိုရနိုင်ကပြောပြပေးမှာပါ။
ဒီကနေ့မှာကြာရောက်တဲ့နိုင်ငံတကာမွေးစေဝါတိုက်ဖျက်ရေးနေ့အခမ်းအနားတွေကိုမြန်မာနိုင်ငံတဝမ်းမှာကျင်းပခဲ့ပြီးနိုင်ငံတဝမ်းဖန်ဆီးရမိတဲ့မွေးစေဝါတွေကိုအာဏာပိုင်တွေဘက်ကအမိရှို့ဖျက်ဆီးခဲ့ကြပါတယ်။ရန်ကုန်မန္တလေးနဲ့တောင်ကြီးမြို့တွေမှာဗိမ့်မြူပါဝင်အမေရိကန်ဒေါ်လာ384သန်းတန်ဖိုးရှိတဲ့မွေးစေဝါတွေကိုဒီနေ့မှာအမိရှို့ဖျက်ဆီးခဲ့ပြီးဒါဟာမြန်မာနိုင်ငံရဲ့မွေးစေဝါနေနှင်းမှုတမိုင်းမှာအများဆုံးဖြစ်တယ်လို့ရန်ကုန်တိုင်းရဲတပ်ဖွဲ့ရဲ့ဒုတိယရဲမှူးကြီးမြင့်ထွေးကပြောပါတယ်
အများဆုံးနဲ့တော့မင်္ဂလာတော်က26တန်းမှ9တန်းဖြစ်တယ်လို့ကျွန်တော်တို့ဘကူတိုင်းပရောင်းမှာ14တန်းမှ9တန်းကျွန်တော်ရခိုင်မှာ19တန်းမှ6တန်းဒါဒီနေ့မီးရှို့တဲ့တမစံချိန်တင်နဲ့မူရစီဝါတွေဖြစ်ပါလာတယ
်ဒါပြင်ပြည်သူလူထုအနေနဲ့မြန်မာနိုင်ငံရဲတပ်ဖွဲ့နဲ့ပူးပေါင်းဆောင်ရွက်မှုတွေလှုပ်ဆောင်မယ်ဆိုရင်မူစီဝါတားဆီးနေတဲ့လုပ်ငန်းတွေဒီတမကအောင်မြင်မှုရမှာဖြစ်တယ်လို့လည်းသူကပြောပါတယ်မြန်မာနိုင်ငံအနေနဲ့ဒေသရင်းနိုင်ငံတွေပါဝင်နိုင်ငံတကာနဲ့ပူးပေါင်းပြီးတော့လဲမွေးစေဝါတားဆီးနေနေရေးကာကွယ်ကုသရေးနဲ့မူဝါဒပြုပြင်ပြောင်းလဲရေးစတဲ့ကိစ္စရပ်တွေမှာပူးပေါင်းလှုပ်ဆောင်နေတယ်လို့မွေးစေဝါတားဆီးနေနေရေးရဲတပ်ဖွဲ့ရဲ့စီမံကိန်းဌာနမှူးရမ်မူကြီးဇော်လင်းထွန်းက VOA ကိုပြောပါတယ
်မွေးစေဝါနဲ့နိုင်ငံကပူးပေါင်းဆောင်ရွက်ပတ်သက်ပြီးတော့နိုင်ငံပူးပေါင်းဆောင်မှုရှိတယ်ဒေသရင်းပူးပေါင်းဆောင်မှုရှိတယ်နိုင်ငံကပူးပေါင်းဆောင်အဲဒီမှာတော့ဒီတားဆီးနေနေနဲ့ပြောရမယ်ဆိုရင်တော့ကျွန်တော်တို့ဒီဒေသရင်းဒီ6နိုင်ငံပေါ့ GMS 6နိုင်ငံရဲ့ပူးပေါင်းဆောင်မှုရှိတယ်အာဆီယံမှာတော့ကျွန်တော်တို့က law enforcement မှာကျွန်တော် political level ကျွန်တော်တို့ဒါ commitment နေနဲ့ကျွန်တော် cooperation နေရှိတယ်။အဲတခြားတစ်ဖက်မှာလည်းကျွန်တော်တို့ကဒီDJA ပေါ့နော် AFP လို့ဒီ A လို့ ONCB လို့နဲ့လည်း information real time information exchange program ညာနေတဲ့ဆင်မျိုးစေပါမြောင်မြောင်ကျွန်တော်တို့ခန့်စီကမိနေတယ်။လားဒီပဲဒီဘက် demand reduction မှာလည်းကျွန်တော်တို့ကကုသရေးတွေအပြန်နဲ့ထူထောင်ရေးတွေကျူတင်ကာကွယ်ရေးတွေမူဝါဒတွေရဲ့နိုင်ငံကမူဝါဒစနစ်တွေနောက်နေတဲ့အဲ့လည်းဒီတိစီရေးတွေကိုပြပောင်းဆောင်နေတယ
်။ကုလသမဂ္ဂမွေးစေဝါတားဆီးနေနေတဲ့အဖွဲ့ UNODC ရဲ့အစည်းအခမ်းစာမှတ်တမ်းတွေအရတော့မြန်မာနိုင်ငံဟာကမ္ဘာမှာအာဖဂန်နစ္စတန်နိုင်ငံပြီးရင်ဗိမ့်မြူအများဆုံးထုတ်လုပ်တဲ့နိုင်ငံဖြစ်တယ်လို့ဖော်ပြပါရယ်။2006ခုနှစ်နောက်ပိုင်းမှာမြန်မာနိုင်ငံတွင်ဗိမ့်မြူစိုက်ပျိုးမှုပမာဏတိုးလာခဲ့ပြီးဒီလိုတိုးလာတာဟာတိုင်းဒေသတွေမှာတည်ငြိမ်မှုမရှိတာအခြေခံအဆောက်အအုံဖွံ့ဖြိုးတိုးတက်မှုမရှိတာနဲ့တခြားအခွင့်အလမ်းတွေနည်းပါးတာကြောင့်ဖြစ်တယ်လို့မြန်မာနိုင်ငံရဲတပ်ဖွဲ့ရဲမှူးကြီးဝင်းနိုင်ကပြောပါရယ်။ ဒါပေမဲ့2013နောက်ပိုင်းမှာတော့ဘိန်းဆိုင်ပြုမှုဟာတဖြည်းဖြည်းကျဆင်းလာနေတယ်လို့ရန်မူကြီးဇော်လင်းထွန်းက VOA ကိုပြောပါတယ်
။အထူးသဖြင့်တော့ကျွန်တော်ရှိမှာတော့ပြဿနာကမူရေးစီပေါ်မှာဘိန်းရှိရယ်။ဘိန်းဆိုင်ပြုမှုရှိရယ်။နောက်တစ်ခုကလက်တက်အက်ဖက်တိဗ်ချိုးလုပ်မှုရှိတယ်ပေါ့။ဒီဘိန်းဆိုင်ပြုမှုနဲ့ပတ်သက်လို့ရှိရင်တော့ကျွန်တော်တို့ရဲ့ဒီနှစ်စဉ်ကောက်ခဲ့တဲ့စစ်တမ်းတွေအရတော့ကျွန်တော်တို့ကဝီစီဘိန်းဆိုင်ပြုမှုကဆင်းသွားတဲ့ဘက်ကိုကျွန်တော်တို့ရောက်ပါတယ်။လက်တက်အက်ဖက်တိဗ်နဲ့ပတ်သက်လို့ကတော့ကျွန်တော်တို့ကအဲ့လိုစစ်တမ်းမရှိတဲ့အတွက်ကျွန်တော်တို့ဇာကနာနာအသေးသေးချာချာပေါ့နော်ကျွန်တော်တို့ scientific evidence အနေနဲ့ပြောဖို့ကကျွန်တော်တို့ခက်ခဲပါတယ်။အဲဆိုတော့ဟိုခုနဘိန်းဆိုင်ပြုမှုကကိုပြောတဲ့ Afghanistan ပြီးရရှိမြန်မာတော့ဖြစ်ဖြစ်တယ်လို့တော့လည်းပဲကျွန်တော်တို့ကအမောက်ကတော့အများကြီးกว่าတော့ပါ Afghanistan နဲ့မြန်မာနဲ့ဒါပေမဲ့မြန်မာ government အနေနဲ့ပေါ့နော်ကျွန်တော်တို့ကဒီဘိန်းဆိုင်ပြုမှုကိုကျွန်တော်တို့ထိန်းချုပ်ထားနိုင်တဲ့အနေထားကိုကျွန်တော်တို့2013နဲ့ကကျွန်တော်တို့ဘိန်းဆိုင်ပြုမှုကစစကြလာပါလေ
မြန်မာနိုင်ငံရဲ့ဘိန်းဆိုင်ပြုမှု90ရာခိုင်နှုန်းကရှမ်းပြည်နယ်မှာဖြစ်ပြီးတော့ကျန်တာကတော့ခရီးပြည်နယ်နဲ့ကချင်ပြည်နယ်တွေမှာဖြစ်တယ်လို့လည်းသူကပြောပါတယ်မြန်မာနိုင်ငံကအမေရိကန်ဒေါ်လာ384သန်းတန်ဖိုးရှိတဲ့တရားမဝင်မူရစေဝါတွေကိုမိရှုဖျက်ဆီးလိုက်တဲ့အချိန်ထဲမှာပဲအိန္ဒိယထိုင်းနိုင်ငံမှာဆိုရင်လည်းအမေရိကန်ဒေါ်လာသန်း590တန်ဖိုးရှိတဲ့ methamphetamine စိတ်ကြဆွေးအပါအဝင်တရားမဝင်မူရစေဝါ 9.3 တန်ကျော်ကိုဒီကနေ့မှာမိရှုဖျက်ဆီးခဲ့ပါတယ်ထိုင်းနိုင်ငံရဲ့မွေးစေဝါတာစီထိန်းချုပ်ရေးဘုတ်အဖွဲ့ရဲ့တွင်မှုချုပ်ဆရိညာစတီချိုင်းကတော့ထိုင်းနိုင်ငံပါဝင်ဒေသတွေမှာမွေးမောင်ခိုကုန်ကူးနေတဲ့ဂိုင်းတွေအတော်များများကိုဖမ်းဆီးနိုင်နေနိုင်လိုက်တာကြောင့်အောင်မြင်မှုတစုံတရာရတယ်လို့လည်းပြောပါတယ်ခင်ဗျာ
ကိုရန်နိုင်တင်ပြတော့ပါရှင်ခုတစ်ဆက်တဲ့တိုင်းရင်းလက်နက်ကိုင်းအဖွဲ့တွေလည်းမွေးစေဝါတွေဖျက်ဆီးတဲ့သတင်းတင်ပြပါမယ်မြန်မာအစိုးရနဲ့တိုက်ပွဲတွေဖြစ်ပွားနေတဲ့တအောင်းပလောင်တပ်ဖွဲ့ဟာဒီကနေ့ကြာရောက်တဲ့အပြည်ပြည်ဆိုင်ရာမှုရေးစေဝါအလွဲသုံးမှုနဲ့တရားမဝင်ရောင်းဝယ်မှုတိုက်ဖျက်ရေးနဲ့အခမ်းအနားကိုရှမ်းပြည်နယ်မြောက်ပိုင်းမှာကျင်းပပြီးမှုရေးစေဝါတပ်ဖွဲ့3,000ဖို့လောက်ဖျက်ဆီးခဲ့ပါတယ်။အလားတူပဲဟွာနဲ့ရှမ်းလက်နက်ကိုင်တပ်ဖွဲ့ကလည်းသူတို့ဖမ်းဆီးရမိတဲ့မှုရေးစေဝါတွေကိုရှမ်းပြည်နယ်အတွင်းမှာအခမ်းအနားကျင်းပပြီးတော့မိရှုဖျက်ဆီးခဲ့ကြပါတယ်။ဒီသတင်းကိုတော့ VOA မြန်မာပိုင်းရဲ့သတင်းထောက်ကိုမိုးစောကတင်ပြထားပါတယ်။
ဟုတ်ကဲ့ TNL ကတအံပလောင်လက်နက်ကင်တပ်ဖွဲ့က၃နှစ်နီးပါးကာလအတွင်းဖမ်းဆီးရမိတဲ့မွေးရစေဝါတွေကိုမိရှုဖျက်ဆီးတဲ့အခမ်းအနားကိုရှမ်းပြည်နယ်မြောက်ပိုင်းနမ်ဆန်မြို့နယ်မြို့သစ်ရွာမှာဒီကနေ့မနေ့၈နာရီကနေ၁၂နာရီထိကျင်းပခဲ့ပါတယ်။ဒီအခမ်းအနားမှာအဓိကဆောင်ရွက်ခဲ့တာတွေကိုအဖွဲ့ရဲ့အထွေထွေအတွင်းရေးမှူးတပ်ဖုံးကျော်ကအခုလိုပြောပါတယ်
။အဓိကကတော့ကျွန်တော်တို့ဒီ2015-16ဒီ2019နှစ်ခွဲကာလအတွင်းမှာဖမ်းဆီးရမိတဲ့မွေးရစေဝါတွေကိုဝိစုဖြစ်စီတဲ့အခါနာကျွန်တော်လုပ်ပါတယ်အဲ့ဒီမှာခမန်းတန်ဖိုးကတော့အကုန်လုံးစုစုပေါင်း3,000ပေါင်းကျော်လောက်တော့ရှိပါမယ်ဘိန်းဖြူရောယာမရောဒီဘိန်းမဲရောစသဖြင့်မြေစီဝါပေါင်းစုံမှာမျိုးစုံ
ဒီကနေ့ဖြစ်စီခဲ့တဲ့မွေးရစေဝါတွေဟာယာဘခေါ်စိတ်ကြွစေးပြား33သိန်းကျော်ဘိန်းဖြူ84ကီလိုဂရမ်နဲ့ဘိန်းမဲ143ပိတ်တာရှိကြောင်းပလောင်တပ်ဖွဲ့ကတရင်ထုတ်ပြန်ပါတယ်လက်ရှိကျင်းပခဲ့တဲ့အခမ်းအနားဟာသုဒ္ဓအကျင့်မိရှုဖြစ်စည်းတာဖြစ်ပြီးတန်ဃာတော်တွေဒေသခံတွေနဲ့ပလောင်တပ်ဖွဲ့ဝင်တွေအပါအဝင်စုစုပေါင်းလူ1000ကျော်လောက်တက်ရောက်ခဲ့ပါတယ်။ပလောင်တပ်ဖွဲ့ကအခမ်းအနားကျင်းပပြီးချိန်မှာမြို့သစ်ကြီးရွာမှာတိုက်ပွဲတွေဖြစ်ပွားခဲ့ကြောင်းတပ်ဖုံးကျော်ကစစ်ပြောပါတယ
်။ကျွန်တော်တို့အဲ့ကျင်းပတဲ့မြို့သစ်ကြီးရွာနန်းလေးကိုဒီမြန်မာတပ်မတော်ဘက်ကတက်လာတော့ကျွန်တော်တိုက်ပွဲတွေဖြစ်တယ်၊မင်းကြီးလည်းဖြစ်တယ်၊ခုလည်းဖြစ်နေတယ်။လက်နက်ကြီးတွေလည်းပြည်နေသေးပါပဲ။
ပလောင်တပ်ဖွဲ့ဟာမွေးစေဝါတိုက်ဖြတ်ရင်ငါးနှစ်စီမံချက်ကာလအတွင်းဘိန်းကင်းဧက9,000ကျော်ဖျက်ဆီးနိုင်ခဲ့တယ်လို့မွေးစေရောင်းသူ100ကျော်ကိုဖမ်းဆီးအရေးယူပြီးမွေးစေဆွဲသူ9,000ကျော်ကိုလည်းစီးဖြတ်ပေးနိုင်ခဲ့ကြောင်းတအန်းပလောင်ဒေသမှာမွေးစေဝါရောင်းဝယ်မှု၃ဆွဲမှု80ရာခိုင်နှုန်းနီးပါးရောက်ကြလာခဲ့ကြောင်းလည်းထုတ်ပြန်ထားပါတယ်ဒီကနေ့မနေ့ပိုင်းမှာပဲ UWSA ကဝါတက်ဖွဲ့ကလည်းရှမ်းပြည်နယ်တောင်ပိုင်းမိုင်းတုံမြို့နယ်ပုံပါကျင်းမြို့နယ်ကွယ်ဟွေဩကျေးရွာမှာမိုးရစေဝါတွေကိုမိရှုဖျက်ဆီးတဲ့အခမ်းအနားကျင်းပခဲ့ပါတယ်။မိရှုဖျက်ဆီးခဲ့တဲ့မိုးရစေဝါပမာဏကိုတောင်ပိုင်းဝါတက်ဖွဲ့ရဲ့ဆက်ဆံရေးမှူးဦးဆံမလောကအခုလိုပြောပါတယ
်။ကျေးကျွာစီက29ဒိန်းကျော်ပြီးတော့ဒိန်းနဲ့14ကီလိုဒိန်းချီဝါ4ကီလိုမူရီတိုက်ဖြစ်တာဒီနေ့27မိနစ်ကျွန်တော်ရှိတဲ့တိုင်းကျွန်တော်ရှိတာအတုံးလေးတစ်ချိန်နဲ့အတုံးလေးခုတုံးတတိယချိန်အမြဲဖြစ်သွားပြီ
လက်ရှိဖြစ်စည်းလိုက်တာကတော့၃နှစ်ကာလအတွင်းဖန်စီရမိတာတွေဖြစ်ပြီးဝါချက်ဖွဲ့တောင်ပိုင်းဒေသမှာအခုလိုမိရှုဖြစ်စည်းတာဟာတတိယအချိန်မြောက်ဖြစ်ပါတယ်ဒီကနေ့ကျင်းပတဲ့အခမ်းအနားကိုလူ1500လောက်တက်ရောက်ခဲ့ပြီးမိုင်းတုံနဲ့ပုံပါချင်းမြို့နယ်ကအုပ်ချုပ်ရေးမှူးတွေနဲ့ဝန်တန်းတွေပါပါဝင်တက်ရောက်ခဲ့ကြောင်းပြောပါတယ် UWSA ဝါချက်ဖွဲ့ဟာ2005ခုနှစ်ကတည်းကဘိန်းဆိုင်ပြိုထုတ်လုပ်တာတွေကိုတားဆီးနှိမ်နင်းခဲ့ပြီးမွေးရစေဝါကင်းစင်ဒေသအဖြစ်ကြီးညာခဲ့ပါတယ် နိုင်ငံတကာစောင့်ကြည့်သူတွေကတော့ဒီလိုကြီးညာခဲ့ပေမဲ့ဘိန်းအစစိတ်ကြွစေးပြားတွေထုတ်လုပ်လာတယ်ဆိုပြီးဝေဖန်တာတွေလည်းရှိခဲ့ပါတယ်။ရှမ်းပြည်တိုးတက်ရေးပါတီ SSPP SSA မြောက်ပိုင်းတပ်ဖွဲ့ကဌာနချုပ်ဝမ်ဟိုင်းမှာအပြည်ပြည်ဆိုင်ရာမွေးရစေဝအလွဲသုံးမှုနဲ့တရားမဝင်ရောင်းဝယ်မှုတိုက်ဖျက်ရေးနေ့အခမ်းအနားကိုကျင်းပပြီးမြန်မာကျပ်ငွေ3000ဘိုးလောက်တန်ဖိုးရှိတဲ့မွေးရစေဝတွေကိုပထမဆုံးချိန်မီးရှို့ဖျက်ဆီးခဲ့တယ်လို့ရှမ်းတန်တော်စင်သတင်းဌာနကထုတ်ပြန်ထားပါတယ် SSPP SSA ကပြောရေးဆိုခွင့်ရှိသူကိုဆက်သွယ်ရမှာဖုန်းခေါ်ဆိုလို့မရခဲ့ပါဘူးကချင်ပြည်နယ်ကလူလူအခြေပြုမူရစေနှိမ်နှင်းရေးအဖွဲ့ပတ်ကြံဆောင်ကလည်း2014ခုနှစ်ကစတင်ပြီးမူရစေဝတိုက်ဖြည့်ရေးလုပ်ငန်းတွေကိုဆောင်ရွက်ခဲ့ရမှာ၄နှစ်တာကာလအတွင်းမှာဘိန်းဆိုင်ခင်ဧက6000နီးပါးဖြည့်ဆည်းနိုင်ခဲ့ကြောင်းနဲ့တချင်ပြည်နယ်အတွင်းမှာမူရစေဝသုံးဆွဲတာနဲ့ရောင်းဝယ်တာ60ရာခိုင်နှုန်းလောက်လျော့ပါးသွားကြောင်းသတင်းထုတ်ပြန်ထားပါတယ
်။ကိုမိုးစောပါရှင်တော်တာရှင်များရှင်ဒီမိုကရက်တစ်မြန်မာအသံ DPP သတင်းထောက်တအူနဲ့အေယာဝတီသတင်းဌာနကသတင်းထောက်တအူကိုတအောင်းလက်နက်ကင်အဖွဲ့ TNLA နဲ့ဆက်သွယ်ခဲ့ရဲဆိုပြီးဒီကနေ့ဖမ်းဆီးလိုက်တဲ့အကြောင်းတပ်မတော်ကာကွယ်ရေးဦးစီးချုပ်ရုံးကသတင်းထုတ်ပြန်ထားပါတယ် DPP သတင်းဌာနကတော့တပ်မတော်ဆွဆွဲတယ်လို့မဟုတ်ပဲသတင်းသမားတွေဟာမွေးရစေဝါတိုက်ဖျက်ရေးနဲ့သတင်းသွားယူပြီးအပြန်လမ်းမှာဖမ်းဆီးခံရတာလို့ပြောပါတယ်နောက်ဆုံးအခြေအနေကိုစုံစမ်းမေးမြန်းထားတဲ့မခင်ဖြူတွေကပြောပြပါမယ်ရှင်ဟုတ်ကဲ့ပါရှင်ဒီမိုကရက်တစ်မြန်မာအသံ DPP အကြီးအကဲသတင်းထောက်နှစ်ဦးဖြစ်တဲ့ဦးအေးနိုင်နောက်ဦးဖုံးပြည်နိုင်နဲ့အေရီသတင်းထောက်ဦးသိန်းစော်တို့ကိုတောင်းလန်လက်ကိုင်အဖွဲ့ TNLA နဲ့ဆက်သွယ်မှုနဲ့ဒီကနေ့မိုးလယ်ပိုင်းတုန်းကပဲဖမ်းဆီးထားပြီးတော့ချောက်ရီရအေးယူသွားမယ်လို့တက်မတော်ကာကွယ်ရေးဦးစီးချုပ်ရုံးကသတင်းထုတ်ပြန်ထားတာပါရှမ်းပြည်နယ်အရှင်မြောက်ဘက်နမ်ဆန်တီဘောကားလမ်းပေါ်မှာတက်မတော်စစ်ကြောင်းကဒီလမ်းကြောင်းလုံခြုံရေးဆောင်ရွက်နေတဲ့အချိန်လိုင်စင်မဲ့မော်တော်ယာဉ်နှစ်စင်းနဲ့လိုက်ပါလာတဲ့ဒီသတင်းတောက်3အပါဝင်အမျိုးသား9ဦးကိုတွေ့ခဲ့ပြီးတော့သူတို့ဟာ TNLA အဖွဲ့နဲ့ဆက်သွယ်ခဲ့တယ်ဆိုတာကိုစုံစမ်းတွေ့ရှိရတာကြောင့်တရားဝင်နဲ့အညီဆောင်ရွက်နိုင်ဖို့အတွက်လာရှိုးရဲစခန်းကိုလွှဲပြောင်းပေးခဲ့တဲ့အကြောင်းထုတ်ပြန်ချက်ထဲမှာဖော်ပြထားပါတယ်ကျွန်မ DPP သတင်းဌာနကတော့သူတို့ရဲ့သတင်းထောက်တွေဟာတက်မတော်ကဆွဆွဲတယ်လို့မဟုတ်ပဲဒီကနေ့ကြာရောက်တဲ့အပြည်ပြည်ဆိုင်ရာမူရစေဝါအလွဲသုံးစားမှုနဲ့တရားမဝင်ရောင်းဝယ်မှုတိုက်ဖျက်ရေးနေ့အတွက်သတင်းယူရင်းနဲ့ဖမ်းဆီးခံခဲ့ရတာလို့ပြောပါတယ်
မွေးစေဝါဆိုင်ပေးလိမ့်ပါလေ။ငါတော်တော်များများအဲ့လိုတဲ့အဲ့ဒီကိုတရင်ယူသွားကြတာပဲလေဒီကလည်း။ဒီကတက်ကြေးကိစ္စကဘမတပည့်အလုံးနဲ့ဆိုင်တဲ့ကိစ္စလေ။ဒီ CNL ဒီ through ပြောတဲ့အတန်းတဲ့တောင်းရန်သူဖွဲ့အကြောင်းတရင်လည်းမဟုတ်ဘူး interview လည်းမဟုတ်ဘူး။ဒါမွေးစေဝါကိစ္စကတော့ဘမတပည့်လုံးစေတနာရှိတဲ့ကိစ္စလေ။အဲ့တော့ကျွန်တော်တို့ဒီကအဖွဲ့ကတော့မွေးစေဝါကိစ္စတရင်သွားကြည့်မယ်။ကျွန်တော်နားလိုက်တော့အဲ့ဒါပဲ။
DPP ရုပ်သံဌာနအယ်ဒီတာတူဖြစ်တဲ့ဦးသံဝင်းထွတ်ပြောသွားတာပါတက်မတော်ရဲ့ထုတ်ပြန်ချက်ထဲမှာလာရှိုးရဲစခန်းကိုလွှဲပြောင်းပေးခဲ့တဲ့အကြောင်းပြောထားပေမဲ့လို့သတင်းထောက်တွေဘယ်နေရာမှာရှိနေတယ်ဆိုတာကို DPP အနေနဲ့စုံစမ်းနေဆဲဖြစ်ပြီးတော့သိချာမသိရသေးဘူးလို့လည်းဦးသံဝင်းထွတ်ကပြောပါတယ
်အခုကြီးကကျွန်တော်စုံစမ်းနေတယ်ဝင်ကြပြီလားစုံစမ်းနေတော့မယ်ပြီးတော့ press conference နဲ့တိုင်ပင်ရတဲ့လိုရှိရယ်နောက်ပြီးတော့ကျွန်တော်တို့ရှင်းနေတဲ့တိုင်ပင်ရတဲ့ရှင်းနေရှိရယ်ဟုတ်ကဲ့ဒီကြားအခုတရင်အစ်လက်စုဆောင်တဲ့ဝက်ရှိနေတယ်ဆိုတော့စိတ်မကြသေးဘူးလေအခုတရင်ဝင်လာတာလို့ပုံမှန်နေဝက်ဆိုတော့အဲ့ဆောက်တော့သူတို့လာချိုးရဲစခန်းကိုတွေ့ပြောင်းတယ်လို့ရေးထားကြပါတယ်ကျွန်တော်တို့အစ်ကမသိသေးဘူးစုံစမ်းနေတော့ပဲလာချိုးရဲစခန်းပဲစခန်းလည်းပဲရောက်လဲကျွန်တော်တို့သိချင်မသိသေးဘူးစုံစမ်းနေတော့ပဲ
အခုသတင်းထောက်တွေဖန်ဆီးခံရတဲ့ရှမ်းပြည်နယ်မြောက်ပိုင်းမှာပြီးခဲ့တဲ့ဇွန်လ3ပိုင်းကစလို့အပြည့်ရဲ့လက်မှတ်မထိုးထားသေးတဲ့ဒီပလောင်လွတ်မြောက်ရေးတပ်ဦး PSLF ရဲ့လက်အောက်ခံ TNLA တအောင်းတပ်နဲ့မြန်မာတပ်မတော်တို့ကြားမှာတိုက်ပွဲတွေအပြင်းထန်ဆက်တိုက်ဖြစ်ပွားနေတာပါဒီလိုတိုင်းရင်းသားလက်မှတ်ကိုင်အဖွဲ့တွေနဲ့ဆက်သွယ်သူတွေကိုတရားမဝင်တဲ့ဒီအကြမ်းဖက်တောင်းကျသူအဖွဲ့တွေနဲ့ဆက်သွယ်တယ်လို့ဆိုပြီးတော့အရင်တုန်းကဖန်ဆီးတာတွေရှိခဲ့ဘူးပေမဲ့လည်းသတင်းသမားတွေကိုဒီလိုမျိုးဖန်ဆီးတာကတော့ဒါပထမဆုံးအကြိမ်ပဲဖြစ်ပါတယ်ရှင်
မခင်ပြည်တွင်တင်ပြသွားတော့ပါရှင်အခုတော့ဖားကန့်ဒေတာကရင်းမစေးကြောက်သူသမားတွေရဲ့တရင်ဖက်အလက်ပေးရအောင်ပါကချင်ပြည်နယ်ဖားကန့်မြို့နယ်လုံခင်ဒေတာတွေမှာပဲကျွန်းလ25ရက်နေ့ညနေပိုင်းကရင်းမစေးကြောက်ရှာဖွေသူတွေနဲ့ကုမ္ပဏီကိုစောင့်တဲ့ရဲတပ်ဖွဲ့ဝင်တွေကြားမှာတင်းမာမှုတွေဖြစ်ပြီးရဲဖက်ကပြစ်ခတ်မှုကြောင့်ရင်းမစေးကြောက်ရှာဖွေသူတဦးသေဆုံးသွားခဲ့ပါတယ်ဖားကန့်မြို့နယ်ထဲမှာတော့အခုလိုမျိုးပြစ်ခတ်မှုတွေကြောင့်သေဆုံးမှုတွေရှိသလိုမြေစာပုံပြိုကျတာတွေအပြင်တခြားသဘာဝဘေးအန္တရာယ်တွေနဲ့တိုက်ဆုံတာတွေလည်းရှိနေပေမဲ့ဖားကန့်နယ်ထဲမှာတော့တင်ကနန်းရှိတဲ့ရင်းမစေးကြောက်ရှာဖွေသူတွေကတော့နေ့စဉ်ရှာဖွေသူဖော်နေစေပဲလို့လည်းဆိုပါတယ်အပြည့်အစုံကတော့ထိုင်းချေဆိုင် VOA သတင်းထောက်မအေးအေးမာကသတင်းပေးပို့ထားပါတယ
်ကချင်ပြည်နယ်ဖားကန့်မြို့နယ်လုံခင်ဒေသဘက်မှာဇွန်လ25ရက်နေ့ညနေပိုင်းမှာရင်းမစေးကြောက်ရှာဖွေသူတွေကလုပ်ပိုင်ခွင့်ရထားတဲ့ကုမ္ပဏီတွေတူးနေတဲ့နေရာမှာရင်းမစေးကြောက်ရှာဖွေရင်းနဲ့
ลงยอยตะพ่อเองตะอูเป็ดขัดตาจองเยมเสเจ้าชาไปดูเตซงเนี่ยจองลงเกณฑ์เดต้าก็อนุญาติดิโมคราซีเพื่อจะอุกกฏาอูโลขันอะคุโลเปียวบาเองตรงไหนแขวเรามาตรูกุมลีวิชาไข่หนอบ่นาได้จริงอะเราวินานาได้จริงวิชาไข่หนอกุมลีมะนาขึ้นมายิมเสตมารีอ่ะวินวินชาได้จริงเยอะตาล่ะจ้าตาได้จริงจ้ะตาเมียรอเยอะเลยตะนาพอรอไอ้ละลูเตียวที่มาเนาะ ไอ้ที่เรารู้ว่าเราตีด้วยแต่พวกงาซีมีชุบเลยเด้อแล้วที่เราโอ้ไอ้ที่เด็กเยอะกูยิมซีจะมาเลยวันพามเลยเด้วันพามเลยเด้อไอ้กูจะเนาะมันนี่ยากเราจะอัพไปเลยที่ลูกเราเปล่าเด้อที่เราคุณล้อล้อละก็เราพังมาหมดเนาะพานเราพามเนี่ยล้าล้าเราชินเนี่ยแต่เนี่ยถ้าแกมีลงเขียนเดต้าเป็นมาเราแต่งงานเราชีเรียมซีเจ้าชาไปดูเรื่องมาที่ขั้นบุรีเจ้า
ที่ส่งนาฬิกาพี่ยี่สิบสองปีจ้าลูกที่ส่งนาฬิกาเยี่ยมที่ลูกที่ส่งนาฬิกาอุ้มเลยสมมติมันไม่ใช่นาฬิกาที่นี่เลยรู้เลยสุภาพเลยหมอท้องสั่งยาอายุน้อยแล้วจะรู้ต้องขาดเตี้ยสิบตัดจ้าเรื่องละเอร์เข้าเลยเอร์ปิดตาเลยเอร์หูนั่นละต้องมาไปเล่าจ้าเอร์อะไรปิดตาเลยเจ้าเย็บบ่ปิดตาเลยเอร์จ้าเอร์หัวบ่ซีทูลุ่มสมุนเนี่ยนายอยากพานาหัวเรื่องอามุมวิดีโอเอร์เราเตี้ยสุดท้ายละที่ส่งมอดมาชามาชาไปจ้าสมุน
ကျွန်တော်ကြည့်ရပါမှာတော့ကျွန်တော်ဆယ်ရည်နှစ်နေပိုင်းမှာကဘာပြူကြတဲ့အတွက်ရေမစေးတော့ရှာဖွေသူတွေကတူးတေဆုံးပြီးငါ့ဦးထဲမနဲ့ပြင်ထန်စွာတရားရရှိတဲ့အတွက်စေးရုံပို့ပြီးတော့ကုသမှုလုပ်ခဲ့ရတာပါဒီလိုကဘာပြူကြတာကြီးရေစားပုံပြူကြတာကြီးမကြာခဏဖြစ်နေပြီမဲ့ရေမစေးတော့ရှာဖွေသူတွေကတော့ကျော်ပါတော့တာမရှိပဲနေရာတစ်ခုချင်းစီမှာကြောက်စိမ့်တူဖို့လာတွေကိုဆက်လုပ်နေတာကြောင့်
ตัวนี้อุกตาอุลกังอาสุบาร์เองข้ามาจีก้าคู่เป็นไปโนชีเดียบาลเลสอพากาตมิวเนลงว่าจันโรโลกขึ้นมาเป็นลาชาลาตุจาระอาคุพิจาระโอ้พาดิงอักเล่สัตว์อัติตีบาร์กองเลียพาดิงจีว่าบ่จันโรโลเซมูอุสุบ่เอริเบกักเล่ตัวลาชาลาเนี่ยเอ็มมาชีระคุมนีมาตัวโลกนี่เรื่องเชิงจาระตีมาเป็นดูว่าตัวสุจาริยินซีมาเรียดูระบ่าเช้าเช้าเรื่องปอเรียมาวินดูระตาลุมยาวเลยลูกจิ
คุณลูกพี่แค่มูดีเจ้ามูดีพี่แค่เชื่อในประเด็นลูกพากันเอาช่วยมูเนี่ยพากันเยสกันหัวเราะสุดเลยลูกมีอะไรบ้างปีแค่เสียไฟล่ะก็ยังในโรงงานเลยพากันมูเนี่ยใส่หมอกนั่นหมอกจีว่าด้วยมาเห็นไม่ใช่เจ้าชาวพื้นดูเลยฮะเจ้าก็ว่าอยู่จ้าเลยด้วยลูกก็อุตส่าห์ไปช่วยแต่ยังยากสิเก็บอะไรก็เช่นปีเนี่ยพากันมูเนี่ยลงเข็นจีว่าอุสุมาเจ้าเส้นชาวพื้นก็มีดีกาสุดที่มีจารีสุดที่ทายาการนี้มีจารบงเปลี่ยวจ้าแล้วเจ้า ยิ่งไม่ใช่เจ้าชาวพื้นดูเรื่องนั้นอู้ฮะปีเกเรนเขาสั่งชาวพื้นก็ไม่มาติดสมุทรพิเคบีแต่ชอบเจ้าสงสารเนี่ยลูกฝ่ายชอบพามุ่ยสินี่เลยสบีเวมามุ่ยเลยสินี่ละวะก็เช่นปีเนี่ยมาเจ้าสิงตัวพ่อเรื่องงานนี่กันนี่ทุ่นอะไรส่วนพี่ยิ่งจะบอกเนี่ยเปลี่ยวจ้าละเจ้าพากันติดตามมาดูเต้สมุทรก็มาจากคณะสุดลูกสินี่ปีแต่ข้าพี่ยังมายานเนี่ยชีเจ้าสงสารสินี่ลูกแต่ข้าพี่ยังมารอจ้าเนี่ยชีปีเจ้าสงสารสินี่เลยพิ Bine, Pagan Mune, Dringa, Jocin Tupon Murijan Pilare, Drew the Baumiazo, Social Yamuri Bowing, Tabawa Bowing Kisanya, Sojo in Nepatalo, Shudoga, Sonansi Sibi Voti, Downs of Murile Shigerava, Soya says, Sikan met Jocin Tupon Muribu, Soya Tinine, Sikan Tinja Muri Malonangima, Kita Sangan Tabule, Global Witness of Bowing, The Baba Bawinjin, he so shiny at Poyga. Natong Sachakuni Tema, don't
put having melee. Tell Saint Tupoy, Lungani Garo, Sella Lugani Zepare. My Emma Drin Pibu Toraba. Few in Nama Wangan, Ethan Lani Nabai, Internet at voanews.com Phone at the Saturday Ludri Dagaro, did Nitonyanit, don't she need Nanga Naligo Kosunai Marashi? Saraikani Saturday Luino, View American at the Yamabai season, Saraitita Amat Shia Nazanga, Bohu Saraiti, Yango Mugu Saita, people Nanja Varashi.
View in Yamabai at the Nuin season ago, Tinago, Chowchin, Togan Pinibare. Yamasano Jim Nepine Chowna Yani Kunanai. Line နေ့လယ်၁၂နာရီကနေညနေခင်း၁နာရီအထိအချိန်ဖြစ်ပါတယ်။ညနေခင်းအစောပိုင်း၆နာရီခွဲကနေ9နာရီအထိအစီအစဉ်ကိုတိုင်းတူ16 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့တိုင်းတူ24 25နဲ့32တို့ကနေဖမ်းယူနားဆင်နိုင်ပါတယ်။ဒီအစီအစဉ်ကိုည9နာရီအစီအစဉ်ပြီးပြီးချင်းည10နာရီမှာပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်ခင်ဗျာ။VOA မြန်မာပိုင်းအစီအစဉ်လေးနဲ့အတန်လွင့်မီတာ kilohertz အသေးစိတ်ကို burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ
မင်္ဂလာညချမ်းမှာတော်တော်ရှင်များရှင်ဖီယိုအင်မြန်မာပိုင်းစီစဉ်ရဲ့ဂျွန်လ26ရက်တနင်္လာနေ့ညပိုင်းအစီအစဉ်တွေကိုအမေရိကန်ပြည်ထောင်စုမြို့တော်ဝါရှင်တန် DC ကနေလိုင်းဒိုမီတာ25 30နဲ့51တို့ကနေည10နာရီအထိတိုက်ရိုက်ထုတ်လွှင့်ပေးနေပါတယ်။ဒီကနေ့ညနားဆင်ရမယ့်အပတ်စဉ်ကဏ္ဍတွေထဲမှာကြားဖို့ရှိတာကတော
့ပန်းတီးရပါလို့ဘိုးဘော်မတက်သွားပဲမြေပေါ်ပြုတ်ကျလာတာလေ။ဆိုတော့မေးခွန်းအိုက်ဆန်နျူတန်ကမေးတဲ့အခါကဘာကြီးမှာ gravitation
အမေရိကန်ငြိမ်းချမ်းရေးအဖွဲ့ Peace Corps ရဲ့တင်းနန်းတာဝန်ခံဟောင်းကိုဆိုးဆိုင်ရဲ့ယုံကြည်ရာကိုတော့သူယုံကြည်ရာအစီအစဉ်မှာကြားဖို့ရှိပါတယ်။ဒီနောက်မှာတော့အပတ်စဉ်ကဏ္ဍတွေဖြစ်တဲ့စီးပွားရေး blogger တွေပြောသမျှနဲ့တက်တန်ရောင်တင်းလောအစီအစဉ်တွေကိုနားဆင်ရမှာပါ။ခုအရင်ဆုံးတော့အပတ်စဉ်စီးပွားရေးကဏ္ဍကိုထုတ်လွှင့်ပေးပါမယ်။ Mobile Financial Services လို့ခေါ်တဲ့ Mobile Phone ကတစ်ဆင့်ငွေကြေးအလွဲအပြောင်းလုပ်တဲ့စနစ်မြန်မာနိုင်ငံမှာတွင်တွင်ကျကျအသုံးပြုနိုင်ရေးအတွက်အစိုးရဝန်ကြီးဌာနတချို့ကစိတ်ဝင်စားမှုပြသပေးမယ်လို့တခြားဌာနတွေနဲ့ပူးပေါင်းဆိုင်မှုအားနည်းနေသေးတယ်လို့မြန်မာနိုင်ငံမှာ Mobile Financial Services ပေါ်ပေါက်လာရေးဦးဆောင်လှုပ်ရှားနေသူတို့ဖြစ်တဲ့ဒေါ်ပွင့်ထွန်းကပြောပါရယ်။ဒီစနစ်ကမြန်မာနိုင်ငံမှာတွင်ကျလာရင်တောင်သူလယ်သမားတွေနဲ့အခြေခံလူရန်းစားတွေအတွက်အဆင်ပြေနိုင်တယ်လို့တိုင်းပြည်စီးပွားဖွံ့ဖြိုးရေးအတွက်လည်းအထောက်အကူပြုနိုင်တယ်လို့ဆိုပါရယ်။ဒေါ်ပွင့်ထွန်းကိုဆက်သွယ်မေးမြန်းပြီးအခုသတင်းပတ်ရဲ့စီးပွားရေးကဏ္ဍမှာအပိုင်းနှစ်အဖြစ်နဲ့ကိုစောဝင်းလိုင်ကတင်ပြပေးထားပါရယ်ရှင်။
အမကျူစာလှုပ်ဆောင်နေတဲ့ဒီ Mobile Financial Services မြန်မာပြည်မှာပေါက်လာဖို့အတွက်အခုလှုပ်ဆောင်နေတဲ့နေရာမှာဒီအဓိကအခေယာကြတဲ့အစိုးရဘိုင်းကဟိုတာဝန်ရှိတဲ့သူတွေကဘလောက်လက်ခံမှုအတိုင်းအတာရှိသလဲပုဂ္ဂလိကကုမ္ပဏီတွေဘက်ကရောဘဏ်တွေပေါ့နော်သူတို့ဘက်ကရောဘလောက်အထိလူလူလာလာပူးပေါင်းပါဝင်လူစိတ်ရှိပါသလဲ
ဟုတ်ကဲ့ဟိုဟိုကျမပဲကိုဟိုပေါ့နော်ဟိုအစိုးရဘက်ကနေကြည့်မယ်ဆိုလို့ရှိရင်အစိုးရကဒါအဓိကကြတဲ့ဖွဲ့ပါပေါ့နော်ဆိုပဟိုဘဏ်နဲ့စက်သွယ်ရေးဝန်ထမ်းကတော့ဒီကတော့ကဒီစက်ကုမ္ပဏီတွေစက်သွယ်ရေးကုမ္ပဏီတွေမှာရွေးတဲ့အချိန်မှာဒီ Mobile Financial Services Experience ရဲ့ကုမ္ပဏီတွေကိုရွေးခဲ့ပါတယ်အဲ့ဒါကလည်းဒါတိုင်းပြည်အတွက်ဒါအများကြီးထောက်ကူပြုခဲ့ပါတယ်ဆိုတော့ဒီအကြောင်းစက်သွယ်ရေးကုမ္ပဏီတွေကိုရွေးတဲ့အချိန်မှာဒီ Mobile Financial Services Experience ရဲ့ကုမ္ပဏီတွေကိုပဲရွေးခြင်းအဖြစ်ကအဓိကထားပြီးအခရာကျပြီးရွေးတဲ့ရွေးခြင်းအဖြစ်ဒီတိုင်းပြည်အတွက်မှာအခုမှချိန်မှာ Mobile Financial Services ကိုသုံးနိုင်တာဖြစ်ပါတယ်ဆိုကျွန်မအမြင်မှာတော့ဗောနော်အစိုးရကလည်းဒီ Mobile Financial Services ကိုလက်ခံတယ်လို့ကျွန်မယုံကြည်ပါတယ်။ဒါကြည့်လို့လဲဆိုတော့ဟိုကျွန်မကဘိုးဘန်ရဲ့ဒူဥက္ကဋ္ဌနဲ့အတူတူလက်တွဲပြီးတော့ဒီဟာကို Mobile Financial Services Regulation တခုပေါ်ပေါက်လာအောင်မြန်မာပြည်မှာကူညီပြီးတော့ရေးခဲ့ပေးပါတယ်။အဲ့တော့ကျွန်တော်တို့ကူညီပေးနေတဲ့အချိန်မှာဘာတွေတွေ့ရလဲဆိုတော့ဘိုးဘန်ကိုယ်ကဒီလိုမျိုးယုံကြည်စိတ်ချရတဲ့ဟို Telecommunication ဆက်သွယ်တဲ့ company တွေဆိုလို့ရှိရင်လည်းဒါ company အကြီးတွေအဲ့တော့တောင်ယုံနဲ့သူတို့တွေကဟိုဒုက္ခရောက်မတော်နိုင်တဲ့ကုမ္ပဏီတွေယုံကြည်ရတဲ့ကုမ္ပဏီတွေသူတို့မှဟိုကြောတောက်နောက်ကန်ရှိတဲ့ကုမ္ပဏီတွေဒီကုမ္ပဏီတွေက Mobile Financial Services ကိုတကယ်လုပ်မယ်ဆိုလို့ရှိရင်အောင်မြင်လုပ်နိုင်တဲ့ကုမ္ပဏီတွေအဲ့တော့ကျွန်မအနေနဲ့တွေ့ကြည့်မယ်ဆိုလို့ရှိရင်အစိုးရဘက်ကเนาะ so regulatory ဘက်ကဆိုလို့ရှိရင်เนาะလုံးဝ supported ပါတယ်လုံးဝအောင်မြင်နေပါတယ်ဒါပေမဲ့ဟိုဒါကိုဆက်သုံးမဲ့ဆိုရှင်တခြားအစိုးရဘက်ကအင်ဂျင်စီတွေပေါ့เนาะ Ministry of Finance and Planning တို့ဘာလို့ရရအောင်ကျွန်မပြောမသိသေးပါဘူးသူတို့တွေကတော့သူတို့ပြီးတော့ education ပေးရမယ်ဆိုလို့ရှင်လည်းတင်းတင်းပါမယ်ပေါ့เนาะ education လိုတာလည်းရှိရင်ရှင်တော့မယ်ဒီဟာကတောင်သူလက်သမားတွေလက်ထဲမှာ mobile phone ရှိတဲ့အတွက်တောင်သူလက်သမားတွေလက်ထဲမှာ mobile financial services ကျောင်းပိုင်း solution ဒါအစိုးရအနေနဲ့ကအများကြီးတိုင်းပြည်သားတွေအတွက်ကိုအကူအညီပြုစေဟာကိုတေးသေးချာနားလည်ပြီးဆိုလို့ရှင်အများကြီးဆက်လုပ်ဖို့လွယ်ပါတယ်
ပုဂ္ဂလိကနဲ့အစိုးရပိုင်းနဲ့ပူးပေါင်းလှုပ်ဆောင်ရင်တော့ခီးမြန်မြန်ပိုရောက်မယ်ပေါ့နော်ဆိုတော့ဆိုတော့အမှပြောသလိုအစိုးရကထုတ်ပေးခြင်းနဲ့ဒီအမှတော်ကြီးတွေကိုဒီအစိုးရလုပ်ငန်းနဲ့ဆိုင်ဟိုပုဂ္ဂလိကကုမ္ပဏီတွေကလုတာကင်တာမြန်ဆန်တဲ့သဘောရှိတော့သူတို့ဒီအစိုးရနဲ့နားလည်မှုယူပြီးတော့မြန်မြန်ဆန်ဆန်ပို့ပေးမယ်ဆိုရင်တော့ဖြစ်တာပေါ့အဲ့လိုဖြစ်လာဖို့အတွက်ကောအမှ General Leshi in the Aku Dinit General Bjorn and Chiani Gimme Solution, Amat Itinia, or Palala Mia, Lome Tindle, General Chain Dindaya.
အချင်းတိုင်းကရနေပြီးတော့ဟိုမက်ရှင်ပေါ့နော်ဆိုဒီမိုဘိုင်းဖိုင်နန်ရှယ်ဆာဗစ်စ်ကွန်မြူနတီကမြန်မာပြည်မှာပေါ်ပေါက်နေပါပြီမြန်မာမှာခုရှိနေပြီဆိုတော့အစိုးရဘိုင်းနဲ့ဟိုပုဂ္ဂလိကဘိုင်းကတော့ညှိပြီးလို့ရှိရင်လုပ်လို့ရှိရင်အများကြီးပို့ပြီးတော့တိုးတက်ဖို့အများမှားတယ်အခုအချိန်မှာ ဒီတော့ဟာလုံးကမိုဘိုင်းဖုန်းကနေပြီးမိုဘိုင်းဖုန်းကိုငွေသွားငွေသားတွေပါတွေကိုကက်ရှ်နဲ့မတုံးနဲ့တနင်္ဂနွေလုံးမိုဘိုင်းဖုန်းကိုဝေးလို့ရတယ်။ဥပမာပြမယ်ဆိုလို့ရှိရင်ပေါ့နော်ဆိုကျွန်တော်အခုအက်တန်တော့ဘလော့ဘလော့ကမျိုးပဲဟိုငွေချေကဝယ်တဲ့နေရာတိုင်းမှာဝါလက်မိုဘိုင်းဖုန်းဝါလက်ပေါ်မှာကိုယ်ကပတ်စံဖြည့်ထားတယ်ဆိုလို့ရှိရင်ကိုယ့်ကိုတုံးတဲ့ပတ်စံကအစားအစ်က
အများကြီးအကျိုးများရှိပါတယ်အထူးသဖြင့်အစင်းရုံသောကျမတို့တိုင်းပြည်ရဲ့တကယ်အခေအားအကြဆုံးသောအောင်လယ်သမားတွေဘဝမှာလုံးဝပြောင်းလဲသွားနေမှာတကယ်လို့ဆိုကြပါစို့ဗျာအခုကျွန်တော်တို့လက်ရှိမြန်မာနိုင်ငံအနေနဲ့ဒီနေ့ဒီနေ့အနေနဲ့ကျွန်တော်တို့ပြောမယ်ဆိုရင်ဒီမိုဘိုင်းဖိုင်နန်ရှယ်ဆာဗစ်လို့ခေါ်တဲ့ဒီမိုဘိုင်းနဲ့ပြီးတော့ငွေကြေးလွှဲပြောင်းလုပ်နိုင်တဲ့စနစ်တကယ်တွင်းတွ ဖြစ်တော့လုံနိုင်ဖို့အတွက်အရေးကြီးဆုံးအချက်ကဘာဖြစ်မလဲ
ဆို ကျွန်မအနေနဲ့ပေါ့နော်ဒီ mobile financial services စနစ်ကတနင်္ဂနွေနေ့အနေနဲ့ပေါ်ပြပါအောင်ဆိုဖြင့် number 1 အဓိကအကြဆုံးအရာအကြဆုံးစနစ်ကပေါ့နော်နေရာတိုင်းမှာဒီ agent နေရှိဖို့လိုပါတယ်နေရာတိုင်းမှာ agent နေရှိဖို့ကနံပါတ်1ပေါ့နော်ဒါ agent နေရာလဲဒီမှာဒီရွာလမ်းထိပ်ကကုန်းရဆိုင်နိုင်ရွှေဆိုင်နိုင်စီဆိုင်နိုင်ကုန်းနယ်တိုင်းကုန်းနယ်တိုင်းက mobile financial ခွန်ဒီခုခွန်ဒီဆွဲတဲ့လွဲတဲ့လူတွေအားလုံးကမိုဘိုင်းဖိုင်နန်ရှယ်ဆာဗစ်စ်ရဲ့ရှောက်ကြပြီဆိုလို့ရှိရင်ယူမိုင်းမှာတင်ညာနိုင်ငံမှာဆိုလို့ရှိရင်ဒီလိုမျိုးအကျင့်တစ်သိန်း2000ကျော်ရှိတယ်။မြန်မာပြည်မှာလည်းအနည်းဆုံးအကျင့်တစ်သိန်း2000ကျော်နေရာရဲ့မှာရှိသွားပြီဆိုလို့ရှိရင်ဒါနံပါတ် 1အရေးကြီးပါတယ်။ဒါလို့ဆိုဒီ cash and cash out agent တွေမရှိဘူးဆိုရင်ဒီ technology ကလူဒီရွာတိုင်းမှာရှိတဲ့ အဲ့ဒါနံပါတ်1ဒီအင်ဂျင်နီယာတွေမှာယူရတိုင်းမှာရှိဖို့လိုပါတယ်။နံပါတ်2ကအဝဲနဲ့ဆွေးရင်ပေါ့နော်။ဆိုတော့ဒီဟာကိုဒီစနစ်ကိုပို့ရှင်ဘဝကိုဘယ်လိုပြောင်းလဲစေဆိုတဲ့ဟာကိုလူတိုင်းလူတိုင်းသိဖို့လိုပါတယ်။ပြီးတော့ဒါကုမ္ပဏီတစ်ခုကကောင်းသွားတဲ့ဟာကတိုင်းပြည်တော့ကုမ္ပဏီအတွက်ကောင်းတဲ့တိုင်းပြည်တွက်လည်းကောင်းတဲ့စင်ရပါလည်းကောင်းတဲ့ဆွေး ကုမ္ပဏီတခုကိုဥပမာထားပြီးတော့ဒီဟာကိုဒီလိုကုမ္ပဏီကိုလည်းပေါ်လာပါတယ်။ဒါပေမဲ့အဓိကဆုံးကပေါ့။ဆိုတော့ဒီကျန်နေရာတိုင်းမှာရှိဖို့နဲ့ဒီကုမ္ပဏီဒီ mobile financial services ဘယ်လိုသုံးလဲဆိုတဲ့ဟာကိုဒီဂျစ်တယ်ဖိုင်နန့်စ်လစ်တရေစီပေါ့နော်။ဆိုတော့အပေါင်းသင်ပေးတဲ့ဆိုရင်ကျွန်မတမန်များများရှိတဲ့လူတိုင်းလူတိုင်းကို mobile financial services ဆိုတာဘာလဲဘယ်လိုသုံးရလဲဆိုတဲ့ဟာကိုလူတိုင်းလူတိုင်းကိုသင်ပေးစေချင်ပါတယ်။ဘယ်လိုသုံးရမလဲဆိုတာကိုသင်ပေးလိုက်ပြီးဆိုတာနဲ့ဒါဟာ
ကိုဇော်ဝင်းလိုင်းစီစဉ်တင်ဆက်ထားတဲ့အပတ်စဉ်စီးပွားရေးသတင်းလွှာကိုထုတ်လွှင့်ပေးလိုက်တာပါအခုတော့မနက်ဖြန်အင်ကားနေ့ညတရားရည်လိုင်းအစီအစဉ်မှာဘာအကြောင်းတွေဆွေးနွေးကြမလဲဆိုတာနားဆင်ကြည့်ရအောင်ပါရှင်
အမျိုးသားဒီမိုကရေစီအဖွဲ့ချုပ် NLD ပါတီရဲ့ရန်ကုန်မြို့ကဗဟိုကော်မတီအစည်းအဝေးအတွင်းမှာပ Party yin sai ni ya de sain khon mu ri saung yan shaung yan kaisa ri ko ale tha pyo su twa ba de pi du ne atu so de saung mhot tit ko kai swae tha de NND so ya a ni ne lu lu ko myan na mu bo pi du a paw ma maung ma bo party rwin nyin nyu ye ti saung pho sa ra ri ko le tai twun tha ba de NND a ni ne lu lu ga a ko lawt de party de khu a phi set let yet ti nai mu ba ri lou pho lo ma le so ra ko VOE Myanmar ba ye in ga ni nya da yai le lai a si sin ma su ni cha ya aw ma shi taw da shin ni a ni ne yo a so ya tat tan ta ni ကြော်လာပြီဖြစ်တဲ့အနန္ဒီပါတီအနေနဲ့ပြည်သူနဲ့တသားတည်းရှိနေသေးတယ်လို့ယူဆကြပါသလားကိုအမြင်ကိုသဘောထားတွေကိုပါဝင်ဆွေးနွေးဖို့ဖိတ်ခေါ်ပါတယ်ပါဝင်ဆွေးနွေးခြင်းနဲ့ဆိုရင်တော့
ဖြစ်ပြီးအသက်ဖိုင်နဲ့ပဲဖြစ်ဖြစ်VOE ရဲ့အီးမေးလ်လိပ်စာ bamis@voenews.com ကိုကြိုတင်ပေးပို့ထားနိုင်တယ်လို့VOE ရဲ့ Facebook စာမျက်နှာမှာလည်းမှတ်ချက်တွေကြိုတင်ရေးသားပေးပို့ထားနိုင်ပါတယ်။အင်္ဂါနေ့ည၈ရက်လေးလိုက်အစီအစဉ်ကကြိုတင်ပါလိမ့်ရှင်။မနက်ဖြန်အင်္ဂါနေ့ည၈ရက်လေးလိုက်အစီအစဉ်မှာပါဝင်ဆွေးနွေးကြဖို့ထပ်ပြီးတော့ဖိတ်ခေါ်ပါရစေ။အခုတော့သတင်းပတ်စဉ်
အင်တာနက်လုံခြုံရေးအွန်လိုင်းလုံခြုံရေးဆိုပြီးတနေ့တနေ့မရောအောင်ကြားနေရတာအခုတခါကိုဖုန်းနဲ့တွင်းထားတဲ့အက်တွေကိုလည်းအားလုံးကလုံခြုံနေလို့တတ်မှတ်လို့မရပြန်ဘူးတဲ့ကိုသားညောင်ရေးအန်ဒရိုက်အက်တွေတခုနဲ့တခုပြည့်ဝဆက်သွယ်ပြီးတော့ဖုန်းပိုင်ရှင်နဲ့ပတ်သက်တဲ့အချက်တွေကိုသူတို့ချင်းချင်းပေးယူလုပ်ကြရဲဆူရလာဗျာ
ဟုတ်တယ်လေဖဂျီးနီးယားတက်အင်ဂျင်နီယာကောလေးရဲ့ကွန်
ကော့စမတ်ဖုန်းတွေအချက်လက်တွေကိုအပြန်အလှန်အပေးယူလုပ်နေကြတာကိုလေ့လာချက်ထဲမှာသွားတွေ့တယ်လေသူတို့ကအန်ဒရိုက်အပ်ပေါင်း3000တောင်းကျော်ကိုသုံးနေကြောင်းအသေးစားလေ့လာခဲ့ကြပြီးတော့သူတွေသနာစစ်တမ်းပြုစုခဲ့ကြတာသူတွေဒီတွေကဒါရိုက်ဒရိုက်ဆိုတဲ့ဆော့ဖ်ဝဲတစ်ခုကိုတီထွင်ပြီးတော့ Google Play
မှာအဆက်အသွယ်လုပ်နိုင်တယ်ဆိုတာကိုသူတည်တည်တွေကအစရေကသတိထားမိသားပါတယ်ဒါမဲ့စနစ်တကျလေ့လာတဲ့ခါကျတော့အက်တွေရဲ့အပြုအမူအဒီလုံခြုံရေးကိုထိခိုက်နိုင်တယ်ဆိုတာကိုတက်တည်ပြနိုင်တယ်လို့သူတည်တနာစာရန်ကိုပူတွဲရေးတဲ့လက်ထောက်ပါမောက်ခခင်ကွင်းကပြောပါတယ်တခုနဲ့တခုဆက်သွယ်ပြီးတော့ဒီအချက်အလက်ဖလှယ်နိုင်တဲ့အက်ပ်တိုင်းကပိုင်းရှင်မသိအောင်လို့အဲ့ဒီအချက်တွေကိုရနိုင်ဖို့တ
Nigago, Duare, Cyber Tech Mulu, Jurgen, Twintare, Melville App, Amusane, Fombashing with Tibizia, Maluvene, Lugene, Chaletago, the Char App, the Kukuga Nibio, Yayu now, Twintare App, so we don't have new Duare Ludrua, Piorevia, Duria App Nugu, Bajang, Alu Pianlu, Twinale Sure, Yuezego, Matina Bime, Eli Abdriga, Lunu Tigan, Lu, Tamin Gi, Twinaro, Mahona, Budule, Tude, Durigaro, Piore.
Together, Android app duo Yanai ne Google Play ya tu sai ma la jin ne Android app duo virus badala tacha long jong yi bai soe yin sia re ba re si de le so ra yin no sit ba re app de khu jin si ko sit pe da ba aku le la jet ma twa twei da ga app de khu jin si ya andian ma hou phe ne app de khu ne de khu chait set nai ne app song lwe re ga long jong yi chho phao nai na go ba Google Play ga yi bu ya long jong ne lo tat mat tha re app de khu o ko smartphone ne go download lo twin lai bi so yin တချို့ app တွေက တခြား app တစ်ခုကိုဖုန်းပိုင်ရှင်ကိုအသိပေးစရာမလိုဘဲနဲ့သွားဆက်သွယ်တော့တာပဲတဲ့ကိုသားညင်ဦး app တွေတုံးလို့ရှိရင်ကိုစီမှာခွင့်ပြုချက်တောင်းတာမျိုးတွေကြုံမှုရမလားဥမာဒီ Google Maps လို့ရှိရင်ကိုဘယ်နားရောက်နေလဲဆိုတဲ့ location ကိုပြခွင့်ရမလားတို့နောက် Viber တို့ WhatsApp တို့ Facebook Messenger တို့ဆိုလို့ရှိရင်လည်းကိုကင်မရာနဲ့ချိတ်ဆက်ခွင့်ပေးမလားဆိုတာမျိုးခွင့်ပြုချက်တောင်းတာတတိထားမိတယ်မလားအခု app တွေကြတော့အဲ့လိုမျိုးခွင့်ပြုချက်ကိုတကူးတကတောင်းနေတော့ဘူးသူတို့လိုမျိုးစုံတွဲလုပ်နိုင်မဲ့နောက် app တစ်ခုကိုသွားချိတ်ဆက်လိုက်ပြီးတော့အဲ့ဒီ app ကရနိုင်တဲ့အချက်လက်တွေကိုလှမ်းတုံးလိုက်တာမျိုးရှင့်
Android app တွေ လုံခြုံရေးကို လေ့လာကြတဲ့ computer ပညာရှင်တွေက app ပေါင်း 3000ကျော်မှာ တစ်ခုနဲ့တစ်ခု လျှော့ဆက်သွယ်ပြီးတော့ အချက်လက်တွေ ပေးယူလုပ်နိုင်တဲ့ app ဇုံတွဲပေါင်း 23500 နီးပါးကို တွေ့ခဲ့တယ်လို့ ဦးဆောင်လေ့လာသူတယောက်ဖြစ်တဲ့ Virginia Tech ရဲ့ computer science ဌာနက တွဲဘက်ပေါ်မောက Daphne Jones က New Scientist သိပ္ပံမဂ္ဂဇင်းကို ပြောတာကို အဲ့ဒီ မဂ္ဂဇင်း ဆောင်းပါးထဲမှာ ဖတ်ရတယ်ဗျ
အဲ့ဒီဆောင်းပါးအရဆိုလို့ရှိရင် ဒီအချက်လက်တွေကို လျှော့ဝှက်အပေးယူလုပ်နိုင်ကြတဲ့ Android app ဇုံတွဲ 23000 ကျော်ထဲမှာ တစ်ခုမဟုတ်တစ်ခုပါနေတဲ့ app ပေါင်းက 54 ခုပဲရှိသေးတယ် ကိုသားညုံရဲ့ သဘောကတော့ အဲ့ဒီ app 54 ခုတွေက အချက်လက်တွေကို အပေးယူလုပ်နိုင်တဲ့ app ဇုံတွဲတွေထဲမှာ ပါနေတာပါ
ပို့ထူးတာက ဘာမှအရေးမကြီး အသုံးမဝင်တဲ့ app မျိုးတွေက အနည်းအများဆုံးဆိုတာပဲ မဆွေမမောင် စာလန်ပူတွဲပြည့်စုတဲ့ လက်ထောက်ပါမောက Gain 1 က The Hill Drain ဒီ website ကို app တစ်ခုကို ဥပမာပေးပြီးတော့ပြောပြခဲ့ပါတယ် လက်နှိပ်တံမီးလိုမျိုးသုံးနိုင်အောင်လုပ်ထားတဲ့ flashlight app ဆိုလို့ရှိရင်သူ့ကိုသုံးနိုင်ဖို့အတွက် internet ဆက်သွယ်မှုမလိုသလို ဖုန်းပိုင်ရှင်ဘယ်နေရာရောက်နေတယ်လဲဆိုတာကိုလည်းသိကြမလိုပါဘူးတဲ့ ဒါပေမဲ့ flashlight app ကဒီဖုန်းထဲကတခြား app တစ်ခုကိုသွားချိန်ပြီးတော့ဖုန်းသုံးတဲ့သူဘယ်နာရောက်နေတယ်လဲဆိုတာသိအောင်လုပ်တယ်တဲ့ ဒါတွေမကဘူး နောက် app တစ်ခုကိုပါအဲ့ဒီအချက်လက်ကိုလက်ဆင့်ကမ်းလိုက်နိုင်ပြီးတယ်တဲ့မဆွေမမောင်
ကိုဘသူဘဝဖြစ်တဲ့ဘယ်နေရာရောက်နေတယ်ဆိုတဲ့အချက်လက်မျိုးတွေကိုရယူဖလှယ်ကြတာများတာကိုတွေ့ရတယ်လို့ လက်ထောက်ပါမောက်ခ ဝင်းကပြောတာကို The Hill ရဲ့ဆောင်းပါးထဲမှာကိုးကားဖော်ပြထားတာပါ ကိုယ့်ရဲ့ smartphone နဲ့ပတ်သက်တာပဲဖြစ်ဖြစ်ကိုနဲ့ပတ်သက်တာပဲဖြစ်ဖြစ်လျှို့ဝှက်ထားတဲ့အချက်လက်တွေကို app ဇုံတွဲတွေကအွန်လိုင်းပေါ်မှာလွယ်လွယ်ရှားနိုင်အောင်လုပ်ပေးနေတာကိုတွေ့ရသလိုသက်ဆိုင်တဲ့ app ပဲသိတဲ့အရေးကြီးတဲ့အချက်တွေကိုတခြား app တစ်ခုကရယူနိုင်ခွင့်ပေးတာမျိုးတွေလည်းတွေ့ခဲ့တယ်တဲ့ အထူးသဖြင့်ကိုကြိုက်တဲ့ဖုန်းခေါ်တဲ့အသံထည့်နိုင်တဲ့ app တို့နေဆွဲတို့အချိန်တို့ကိုကိုကြိုက်သလိုပေါ်အောင်လုပ်ပေးတဲ့ widget app တို့နောက် emoji app တို့ကအနည်းအများဆုံးပဲတဲ့ကိုသားညုံရဲ့
smartphone သုံးတဲ့သူတွေအနေနဲ့အရေးမကြီးဘူးမလို့ထင်လို့ရှိရင် app တွေကိုကိုယ့်ဖုန်းထဲမှာ download မလုပ်တာအကောင်းဆုံးပါပဲ နောက် ဒီ app တွေကတောင်းတဲ့ခွင့်ပြုချက်တွေကိုလည်းအသေးစားကြည့်ပြီးမှခွင့်ပြုချက်ပေးသင့်ပါတယ်
cyber လုံခြုံရေးအတွက်ဆောင်ရွက်နေတဲ့ defense advanced Research Project Agency ရဲ့ရန်ပုံငွေနဲ့အခုလေ့လာမှုကိုလုပ်ခဲ့ကြတာပါ Virginia Tech က computer ပညာရှင်တွေအပြင် Southern Illinois တက္ကသိုလ်ကဒီလက်ထောက်ပါမောက်ခတယောက်လည်းအဲ့ဒီလေ့လာမှုထဲမှာပါပါတယ်သူတို့ရဲ့လေ့လာတွေ့ရှိချက်စစ်တမ်းကိုဒီ UAE Abu Dhabi မှာလုပ်ခဲ့တဲ့ computer ဆက်သွယ်ရေးလုံခြုံရေးဆိုင်ရာအာရှညီလာခံမှာ April လဆန်းကပဲစာတမ်းတင်ခဲ့ကြပါသေးတယ်
Android စနစ် 3 ဖုန်း တွေထဲက app တွေတခုနဲ့တခုဆက်သွယ်ပြီးတော့အချက်လက်တွေကိုဘယ်လိုမျှဝေနိုင်တယ်လဲဆိုတာနဲ့ပတ်သက်လို့ပထမဆုံးစနစ်တကျကြီးကြီးမားမားလေ့လာတဲ့လေ့လာမှုလည်းဖြစ်သေးပါ။ လက်ရှိမှာဒီ application တွေရဲ့လုံခြုံရေးနဲ့ပတ်သက်တဲ့စီးပင်းစည်းကမ်းတွေကတိတ်ပြီးတော့တင်းတင်းကြပ်ကြပ်ရှိလာသေးတော့သူ့တွေသူတွေကသူ့ရဲ့သူ့တည်သနာစာတန်းကနေပြီးတော့ app ဖန်တီးတဲ့ဒီ software developer တွေအနေနဲ့ပို့ပြီးလုံခြုံစိတ်ချရတဲ့
ဖုန်းပိုင်ရှင်တွေအနေနဲ့လည်းကိုယ်ဖုန်းထဲ download လုပ်တဲ့ application ကဘာလဲဆိုတာကိုပို့ပြီးတော့သတိရှိသွားကြလိမ့်မယ်လို့မျှော်လင့်တယ်လို့လည်းသူတည်သူတွေကပြောကြပါရယ်။နောက်ပြီးတော့ဒီ app store တွေအနေနဲ့လည်း သူတို့စီမှာရယူနိုင်မဲ့ Virginia Tech ကသူတည်သူတွေလုပ်တယ်လို့မျိုး app တွေတစ်ခုနဲ့တစ်ခုတွဲပြီးတော့မှ app ဇုံတွဲတွေကဘယ်လိုလုံခြုံရေးဟာကွက်တွေရှိနိုင်မလဲဆိုတာကိုစမ်းစစ်သိမိလို့ပညာရှင်တချို့ကလည်းထောက်ပြနေကြပါရယ်ရှင်။
မဆုမြတ်မောင်စီစဉ်ပြီးကိုသားညို့ကိုကုညီတင်ဆက်ခဲ့တဲ့ဘလော့ဂါရီပြောသည်များအစီအစဉ်ကိုကြားခဲ့ရတာပါရှင် VOA မြန်မာပိုင်းကနေတနင်္လာနေ့ညပိုင်းအစီအစဉ်တွေကိုဆက်ပြီးတော့ထုတ်လွှင့်နေပါတယ်အခုတော့အနုပညာလောကကတရင်တူတူတူထွားတွေကိုစူးစီထားတဲ့ MAE သနာကျော်ရဲ့တက်တန့်ရောင်တရင်လောအစီအစဉ်ကိုနားဆင်နိုင်ပါပြီရှင်မင်္ဂလာပါရှင်
အားလုံးစိတ်လက်ပျော်ရွှင်ပေါ်ပါကြပါစေဒီတစ်ခါတက်တဲ့အောင်သတင်းလောက်မှာတော့ရုပ်ရှင်မင်းသားဂျော်နီတက်ဘာကြောင့်များပြန်ပြီးတော့တောင်းပန်ရတာပါလဲပြီးတော့ရာသီဥတုပြောင်းလဲမှုနဲ့ပတ်သက်ပြီးတော့အသိပေးလှုံ့ဆော်တဲ့အာနိုးရွှေဇနက်ကဒီလိုမျိုးကမ္ဘာတစ်လောကထင်ပေါ်ကျော်ကြားသူတွေနဲ့အနုပညာလောကကသတင်းတူတူထွားတာတွေကိုပြောပြပေးသွားပါမယ်
ပြောခဲ့ပြီးရင်ကရေဘီယံပင်လယ်ဓားများရဲ့ရုပ်ရှင်စကားတွေနဲ့နာမည်သိကြီးတဲ့ဟောလိဝုဒ်မင်းသားဂျော်နီဒက်ပါပြီးခဲ့တဲ့တောက်ကြံတွေကတော့တမန်ဒေါ်နယ်ထရမ့်ကိုလှုပ်ကြံတဲ့အကြောင်းနောက်ပြောခဲ့တာအတွက်တောင်းပန်ခဲ့ရပါတယ်
ဗြိတိန်နိုင်ငံမှာကျင်းပတဲ့ဂလတ်စတန်ဘယ်ရီဂီတပွဲတော်မှာကြာတာရီနေ့စကားပြောတော့တမရတအုပ်ကိုရုပ်ရှင်မင်းသားတအုပ်တက်ပြစ်ခဲ့တာကြာလှပြီလို့ပြောသွားခဲ့တာပါတမရတော်နဲ့ထရမ့်ကိုလှုပ်ကြံနာကိုထောက်ခံတဲ့ပုံစံမျိုးနဲ့အပြောင်ပြက်ပြောသွားတာဟာတကယ်တမ်းရည်စရာကောင်းတဲ့ဟာသာမဟုတ်ပါဘူးလို့သူကနောက်တနေ့မှာပြန်ပြီးတော့ပြောသွားရပါတယ်
When was the last time an actor assassinated a president
ဒီကလည်းအောက်ကနေအပီဂျော်နီဒက်ကလည်းကင်မရာတရားကိုရုပ်ရှင်နေတာတရားလုံးကျန်တာဘယ်တော့မှလည်းလုံးမေးသွားတာပါ
I'm clarifying, I'm not an actor. I lie for a living.
သူကဒီမှာကျွန်တော်ရှင်းပြမှာလေကျွန်တော်ကမင်းသားတယောက်မဟုတ်ပါဘူးကျွန်တော်ကပတ်စံယူပြီးတော့လိန်ညာစားနေသူတူပါနေဘာပဲဖြစ်ဖြစ်လေကြားခဲ့ပါပြီအခုအချိန်ပြန်ကြပြီထင်တယ်လို့သူကသမ္မတကိုတက်ချိန်တိုင်ပြီဆိုတာမျိုးပြောသွားတာပါဂျော်နီဒက်ကထောင်၈၆၅ခုနှစ်မှာအမေရိကန်သမ္မတအေဘရာဟမ်လင်ကင်ကိုမင်းသားဂျွန်ဝိတ်စ်ဘုတ်လောက်တန်တက်ဖြတ်ခဲ့တာကိုရည်ညွှန်းပြီးတော့ပြောသွားတာဖြ
ော့ပြင်သစ်သမ္မတအီမန်နျွန်မက်ခရွန်နဲ့ဇွန်လ23ရက်နေ့တောက်ကြနေကတွေ့ဆုံခဲ့ပါတယ်။ဥရုယာသည်ပြောင်းလဲမှုဆိုင်ရာပါရီသဘောတူညီချက်ကိုရေးဆွဲတဲ့ COP21 ထိပ်သီးဆွေးနွေးပွဲရဲ့ဥက္ကဋ္ဌလော်ရန့်ထရီဗျူးစ်ဦးဆောင်တဲ့ညီလာခံ Global Pact for the Environment ဥရုယာသည်ဆိုင်ရာကမ္ဘာသဘောတူညီချက်ညီလာခံမှာပြင်သစ်သမ္မတကအစနေနေ့ကမိန့်ခွန်းပြောခဲ့တာပါ။မင်းသားကြီးအာနိုကြတော့ဒေတာနရအစိုးရရဲ့ပုဂ္ဂလိကနဲ့အစိုးရမဟုတ်တဲ့အဖွဲ့တွေပရဟိတအဖွဲ့စည်းတွေပေါင်းစုပြီးဖွဲ့စည်းထားတဲ့ Regions for Climate Action အဖွဲ့ကိုဦးဆောင်တာဖြစ်ပါတယ်။ဒီပါရီသဘောတူညီချက်ကလည်းနှုတ်ထွက်ဖို့အမေရိကန်သမ္မတဒေါ်နယ်ထရမ့်ဆုံးဖြတ်ခဲ့တာကိုအာနိုကဥတီဝေဖန်သွားပြီးတော့ကျွန်တော်တို့ဖြစ်ပေါ်တိုးတက်မှုတွေကိုလူတဦးတစ်ယောက်ကတားဆီးနိုင်လိမ့်မှာမဟုတ်ပါဘူးလို့ဆိုပါတယ်။ဒီဥရုယာတီဆောင်ရွက်မှုတွေကိုနိုင်ငံရေးနဲ့သွားပြီးတော့မညှိတင်ပါဘူးလို့ပြင်တင်မှသူကပြောသွားပါတယ
်။ Everyone has to come together and it is absolutely imperative.
ဒီရန်ဒီကိစ္စအတွက်အတူလက်တွဲလှုပ်ဆောင်ရပါမယ်ဒီကိစ္စကိုနိုင်ငံရေးနဲ့တွားပြီးမရောလိုက်ဖို့အရန်ကိုအရေးကြီးပါတယ်ဒီကိစ္စကလက်ဝဲဝါးတွေနဲ့လက်ရဝါးတွေကြားမှာရှင်းတိုင်းမှုမဟုတ်ပါဘူးဘာလို့လဲဆိုရင်လေထုကလေဘရတွေးခေါ်ရှိတဲ့သူတွေရဲ့လေ conservative ဒီသမျိုးကြတွေးခေါ်ရှိတဲ့သူတွေရဲ့လေလို့ခွဲထားတာမှမဟုတ်တာပဲကျွန်တော်တို့အားလုံးလေကိုအတူတူရှူဆိုင်နေရတာပါရေးဆိုရင်လည်းဒီလိုပါပဲ liberal ရေး conservative ရေးရဲ့လို့မရှိပါဘူးဒီရေကိုပဲတောက်ကြရတာပါဒါကြောင့်မလို့ဒါကိုပဲကျွန်တော်ထောက်ပြခြင်းပါတယ်ဒီကိစ္စကိုဘလို့အတူတကွလက်တွဲဖြေရှင်းမလဲပတ်ဝန်းကျင်ဆိုင်ရာလှုပ်ရှားမှုတွေကိုဘလို့အအောင်မြင်မြင်နဲ့အတူတူလုပ်ကြမလဲဥရုယာဒီကေတင်ရေးကိစ္စကြီးဒီမှာကမ္ဘာအနှံ့ပြားကပေါဝင်လာအောင်လို့ဘလို့လှုပ်ဆောင်မလဲအဖြေရှာကြတာပါလို့မင်းသားကြီးအာနုကပြောသွားပါတယ်မင်းသားအာနယ်ရှွဲဇနာကာကပြည်သင်းနိုင်ငံမှာပေးအပ်တဲ့အမြင့်ဆုံးဂုဏ်နှုဆောင်ဆုဖြစ်တဲ့ The Legion of Honor ဆုကိုတဝင်းကျင်ထိန်းသိမ်းရင်သူ့ရဲ့လှူဆောင်မှုတွေကြောင့်ရရှိထားသူဖြစ်ပါလိမ့်ရှင်ဒီတက်တဲ့ရောင်တဲ့နွားအစီအစဉ်ကိုရေဒီယိုမှာအပတ်စဉ်တင်းလာညပိုင်းအစီအစဉ်မှာထုတ်လွှင့်ပေးနေပါလိမ့်ရှင်ဒီတင်းလာကိုရုပ်ရောအတန်ရောအပြည့်စုံကြည့်နေတဲ့ဆိုရင်တော့ရုပ်မြင်သံကြားမှာတင်းငရီမနေ့တိုင်းမှာစတင်ထုတ်လွှင့်တဲ့ VOA အပတ်စဉ်မဂ္ဂဇင်းအစီအစဉ်မှာကြည့်ရှုနိုင်ပါတယ်။ VOA မြန်မာပိုင်းရဲ့အင်တာနက်မှာဆိုရင်လည်း YouTube နဲ့ Facebook စာမျက်နှာတွေပေါ်မှာရှုစားနိုင်ကြပါတယ်ရှင်။ပျော်ရွှင်စရာနေ့လေးတစ်နေ့ဖြစ်ကြပါစေနော်။ Oh yeah, my own yeah. Oh yeah, my own yeah.
အနုပညာလောကလူဝင်နဲ့ထင်ရှားဆိုရဲအကြောင်းစုစည်းတင်ဆက်ထားတဲ့မအေးတနာကျော်ရဲ့တက်တန်ရောင်သတင်းလောအပတ်စဉ်ကဏ္ဍကိုထုတ်လွှင့်ပေးလိုက်တာပါရှင်အခုတော့သတင်းပတ်စဉ်ကဏ္ဍနောက်တစ်ခုဖြစ်တဲ့သူယုံကြည်ရအစီအစဉ်ရဲ့အလဲပါခုတစ်ပတ်အစီအစဉ်မှာတော့မြန်မာနိုင်ငံမှာရှိတဲ့အမေရိကန်ငြိမ်းချမ်းရေးဆိုင်ရာအဖွဲ့ Peace Corps မှာတင်နန်းတာဝန်ခံဖြစ်တဲ့ကိုဆိုးဆန်ကဘာကိုယုံကြည်တယ်လဲဆိုတာကိုနားဆင်ကြပါမယ်မမိုးဖြူကအစီအစဉ်တင်ဆက်ထားပါတယ်ရှင်
ပါပါကုယုံကြည်ရဆိုတဲ့အစီအစဉ်မှာပြောပြရတဲ့အတွက်ကြောင့်လည်းလုံးဝဝမ်းမြောက်ပါပါတယ်ကျွန်တော်ပြောဖို့စဉ်းစားထားလဲဆိုတော့ကုယုံကြည်ရပေါ့လေကျွန်တော်ယုံကြည်တဲ့အရာတွေအများကြီးရှိတယ်အယုံကြည်တဲ့အရာတွေအထဲမှာကျွန်တော်အတွက်မမရဖြစ်နေတဲ့ချက်လေးတစ်ချက်ကိုကျွန်တော်ပြောခြင်းတယ်အဲ့ဒါကနည်းနည်းတော့ဒူဆန်ကောင်ဒူဆန်လိုက်မယ်ဘာလဲဆိုတော့မေးခွန်းနေကျွန်တော်ဘုရားမှာမေးခွန်းနေမေးခဲ့ဘူးလားကျွန်တော်ဘုရားမှာမေးခွန်းနေကိုဖြေခဲ့ဘူးလားတော်ရရှင်တွေကိုလည်းအဲ့အလေးကိုစဉ်းစားစေခြင်းနဲ့ကျွန်တော်ဘာလို့ယုံလဲမိန်းကုံးတွေကိုယုံလဲဘာကြောင့်မိန်းကုံးတွေကိုယုံရတာလဲကျွန်တော်ကမိန်းကုံးတွေမှာအစွမ်းရှိတယ်မိန်းကုံးတွေကအစွမ်းထက်တယ်ဆိုတော့အယူဆတစ်ရက်ကိုကျွန်တော်လက်ခံလို့ပဲအဲ့ဒါဆိုကျွန်တော်စဉ်းစားကြည့်ရအောင်ဘာကြောင့်မိန်းကုံးတွေကအစွမ်းထက်တာလဲဟုတ်ကဘာဦးကအကြောင်းအရာကိုစဉ်းစားကြည့်အောင်ဒီရေရဲ့ဟိုငါတို့ဘလို့သွားမလဲပင်လယ်ကြီးကိုဘလို့ဖြတ်ကြမလဲဆိုရဲမိကုန်းမေးတဲ့အခါကျွန်တော်တို့သင်းမောတွေလှေတွေတီထွင်ခဲ့ကြတယ် 班里亚巴路，我往么带到外面，我表姐阿达嘞。所以美国，艾森牛顿阿没得看。格巴吉玛 gravitational force， 米塞阿西巴拉手嘞，阿皮有亚个。老家一下都卡呗，但你要我现在不罗马不罗进来，不罗马罗进啊，罗家么嘞？所以美国国不差个皮下个的，这种美国我买的有三三几几吧，这种罗里哈美国那个皮头开价的。啊，这样子喏，用那的苦个，每个人每天下面，这种不好表扬来来没收到呗。啊，这样子喏，固定嘛，你个参与表现哪个，六月六，你个参与表现真的。六月六，每个人面没吧？啊，固定虽然我真的特别，特别是嘛，这种每样每每个人有这喏，现在几的，我不读嘞。Who am I？ 所谓每个嘛嘞，我不读嘞，我苦怕冷嘛嘞，我不真哪怕嘞。老家这个木房，我爸你那点有啥嘛嘞？我爸讲大理冷没呀啦嘞，等下那苦大没生哟，爸讲我弟弟那苦大呀啦嘞。我今嘛不冷哟，山上也得洗呀嘞。我如今那要也不多，我爸哩太老呀我们嘞。啊，可今我表弟老嘞，哪趟人呢？爸呀嘛嘞，可今我表弟哪趟人呢？爸呀嘛嘞。哎，有美工嘞，我没得钱买。哎，有美工嘞，美工没有嘞，那么比如不？就那他身上面哈个皮鞋嘛不？哥我边边土石铺都是就那美工嘞呢，皮鞋子呀么？哎，有皮鞋子呀么？就那不坏呀，不比嘛带嘛烂么？不比嘛得白洗烂么？就那嘞呢，形容几把嘞？哎，这家木就那个，土里边龙眼嘞个。美工类的眉笔嘛，皮肤下来，脸擦来越高，眉毛在前面来，都掉价了完。阿拉们就是这么来的。
阿爸先点赞你嘞，都用几下干那对，不如找亚牛妈妈说，够用几下里的五包文宣的皮肤，太可怜了。Email 来他 burmese@voanews.com， burmese@voanews.com 个下一的接对阿妹 telephone number 个张家来姑娘，今朝先接对话呢。
妈妈票时间电视台嘞，都用机啊时间个加开阿拉巴先，非要一个人苦头人避开嘞，等下一只时间个时间比比清，你马上拿钱呀，谁那样的说的那一天，领导咪达东山嘞，阿在地图个那边头人比多欧妈娃。အခုတော့ကြန့်ရှိနေတဲ့အချိန်အတွင်းနောက်ဆုံးရသတင်းအချင်းချုပ်ကိုကောင်းအောင်ကပြောပြပေးပါဦ
း။အမေရိကန်သမ္မတဒေါ်နယ်ထရမ့်ကသမ္မတဟောင်းဘရက်အိုဘားမားဟာလွန်ခဲ့တဲ့နှစ်သမ္မတရွေးကောက်ပွဲပေါ်ရုရှားတွေကဂျာဝင်နောက်ရှက်မှကိုကြိုတင်တည်ထားခဲ့ပေမဲ့လိုအပ်သလိုတုံ့ပြန်ကင်ဝေးဖို့ပြက်ကွက်ခဲ့တယ်လို့ဒီကနေ့ပြောလိုက်ပါတယ်။သမ္မတထရမ့်ရဲ့ဒီမိုကရက်ပါတီသမ္မတလောင်းဟီလာရီကလင်တန်အနိုင်ရလိမ့်မယ်လို့ထင်တာကြောင့်သူ့အနေနဲ့အေးအေးယူလှုပ်ဆောင်ခဲ့ခြင်းမရှိတာလို့ပြောပါတယ်။လွန်ခဲ့တဲ့နှစ်နိုဝင်ဘာလကကျင်းပခဲ့တဲ့အမေရိကန်သမ္မတရွေးကောက်ပွဲမှာဟီလာရီကလင်တန်အနိုင်ရရင်တော့မှသူ့အနေနဲ့ဒီနာမည်ပြည့်အောင်လုပ်ဖို့နဲ့ဒါမှမဟုတ်ထရမ့်အနိုင်ရအောင်အင်တာနက်ကနေစိုက်ဘာတိုက်ခိုက်မှုလုပ်ဖို့ရုရှားသမ္မတဗလာဒီမီယာပူတင်ကဓာတ်ရိုက်ညွှန်ကြားခဲ့ကြောင်းလွန်ခဲ့တဲ့နှစ်ဩဂုတ်လကလေးကဒီအမေရိကန်ဘိုထောက်လိုင်းအေဂျင်စီကတင်ပြထားတာပါဒါပေမဲ့လည်းဟီလာရီကလင်တန်အနိုင်ရမယ်လို့ဥပမာကထင်တာကြောင့်ဘာမှအရေးယူဆောင်ရွက်ခြင်းမလုပ်တာလို့ဒီရုရှားတွေနဲ့ပူးပေါင်းပြီးတော့ကြံစီတာဖြစ်တယ်လို့သမ္မတထရမ့်က Twitter ကနေပြောကြားခဲ့ပါတယ်ယူကရိန်းသမ္မတပက်ထရိုပိုရိုရှန်ကိုနဲ့ပြင်သစ်သမ္မတအီမနျူအယ်မက်ခရွန်တို့ကဒီယူကရိန်းအရေးငြိမ်းချမ်းရေးဆွေးနွေးပွဲတွေကိုလာမယ့်သတင်းပတ်တွင်ကျင်းပသွားဖို့ရှိတယ်လို့ပူရဲကျင်းပတဲ့သတင်းစာရှင်းလင်းပွဲအတွင်းပြောဆိုလိုက်ပါတယ်။ယူကရိန်းဆိုရနဲ့ရုရှားလိုလာတဲ့ခွဲထွက်ချင်းသူတွေကြားပြိပခါကိုညှိနှိုင်းပြစ်ရှာဖို့ပြင်သစ်ဂျာမနီယူကရိန်းရုရှားခေါင်းဆောင်တွေနဲ့နောက်သတင်းပတ်ကိုလောက်မှဖုံးနဲ့ဆက်သွယ်ပြောကြားသွားမယ်လို့ပြင်သစ်သမ္မတမက်ခရွန်ကပြောပါတယ်။အမေရိကန်ဥဆောင်တဲ့ညောင်မတ်ဖွဲ့ရဲ့လက်ထောက်ကူကဲမှုက IS သတိကြော်တွေထိန်းချုပ်ထားတဲ့အီရန်နိုင်ငံမိုဇူးမြို့ကိုအပြီးသက်ပြန်လည်သိမ်းပိုက်နိုင်ဖို့အတော်လေးနှီးစပ်နေပြီလို့ဒီကနေ့တင်းလာနေမှာပြောပါရယ်။အီရန်ဝန်ကြီးချုပ်နရင်ဒရာမိုရီကအမေရိကန်နဲ့အိန္ဒိယကြားပူးပေါင်းဆောင်ရွက်မှုအရှိန်မြင့်တင်နိုင်မယ်လို့အထင်မှယုံကြည်ကြောင်းပြောကြားလိုက်ပါရခင်ဗျာ။
Today, Jenchok Gokwa Aunga Pyo Pya Pekera Wa, Dinyak Dwek Sisyen Tholo Yomuka Mateng Yi Thai Pipi, Atan Luin Engineer Garo Vitek Zonyak Chibare, Pyo American San Nyafet Nyama Wada Sisyengu, Nyama Sano Chenya Ko Naya Nese Nai Thi, Lain Do Mida Nesele, Nese Nga, Ne, Lain Do Mida Nga Zet Diro Gwani Daya Tholo Yomuka Pekera Wa, Tata Shemyan Ndekwa Nyama Pidu Gida Apang Chama Shun Lama Zeshen, Pyo Eko Api Na Sine Dwele Tuwe Jezu Timare, Chama Nang Lawa.
This program has come to you from the Voice of America, Washington.